Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်အမေရိကန်အတန်းရဲ့2019ခုနှစ်ဧပြီလ30ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24/40/51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစီရှင်ကျမတင်ကြီးထိုက်ပါ
ကျွန်တော်ကျော်လွန်မမတ်အင်ဂျင်နယ်နဲ့နိုင်ငံတကာသတင်းတွေကိုကြီးညာသွားပါပါအဲစစ်သွေးကြွနောက်ဆုံးခြေကုပ်စခန်းနေကြဆုံးရတာကိုဂလဲစားခြေချဖို့ IS ဘွဲ့ခေါင်းဆောင်ကတက်တွန်းလိုက်တဲ့အကြောင်းဘာသာရေးလိုလက်ခွင့်ချုပ်ဖောက်မှုအများဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေဆိုတဲ့အကြောင်းနဲ့အိန္ဒိယမှာဖောက်ခွဲတက်ခတ်မှုတစ်ခုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသား3ဦးကို1010နှစ်စီဘင်္ဂလားဒေ့ရှ်နိုင်ငံကချမှတ်လိုက်တဲ့အကြောင်းစတွေကိုကြားမှာပါ
ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြရမယ့်သတင်းဆောင်ပါတွေတင်မှာတော့
Cooperating with the United Nations and pursuing a tribunal for state and non-state actors bringing cases before the
international court. မြန်မာနိုင်ငံဟာကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အချိုးဖောက်ဆုံးနိုင်ငံတကူလို့အမေရိကန်ကော်မရှင်တကူကသတ်မှတ်လိုက်တဲ့အကြောင်းတင်ပြချက်မှာနားဆင်ကြရဖို့ရှိပါသည်။ဥရောပသမ္မတရဲ့လက်နက်ဆန္ဒဒဏ်ခတ်ပိတ်ဆို့မှုကြောင့်စစ်တပ်အပေါ်တက်ရောက်မှုရှိသလားလျှက်စစ်မီပြတ်တောက်မှုနဲ့ပတ်သက်ပြီးဒုဝန်ကြီးရဲ့ပြောဆိုချက်ကဘလို့လဲဆိုရာတွေအပြင်နောက်ပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာအကြောင်း American EDN စီးပွားရေးနဲ့သုတတာဆုံးလဲ American တခွင်တို့ကိုလည်းနားဆင်ကြရပါမယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်အောင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးကြပါအောင်ရှင
် IS သွေးကြွတွေကဘာသာရေးအရာပိုင်ဆိုင်တဲ့နယ်မြေလို့ကြီးညာထားတဲ့စီးရီးယားနဲ့အီရတ်နိုင်ငံတွေကနယ်မြေတွေအရေးနဲ့ကြဆုံးရတာနဲ့ပတ်သက်ပြီးတော့ကလဲစားခြေချဖို့ IS အဖွဲ့ခေါင်းဆောင်ကသူ့အဖွဲ့ဝင်တွေကိုသူ့ရဲ့အဖွဲ့ဝင်တွေကိုသတင်းစကားပြောထားတဲ့ဗီဒီယိုတစ်ခုမနေ့တုန်းကထွက်လာခဲ့ပါတယ်အချိန်16မိနစ်ကျော်ရှိတဲ့အဲ့ဒီဗီဒီယိုကို IS အဖွဲ့ရဲ့ El Fukan Media ဌာနကနေတဆင့်အင်တာနက်ထဲမှာတင်ခဲ့တာပါဗီဒီယိုထဲမှာပြင်ပကဘာနဲ့ဆက်ဆက်ကင်းဝေးတဲ့ IS အဖွဲ့ခေါင်းဆောင် Abu Bakr El Baradi ကတင်မလင်ခွေထိုင်နေပြီးတော့အဖြူရောင်နောက်ခံတဲ့ဆက်သနတလဲလဲထောင်ထားပါလေတခြား IS အဖွဲ့သားတွေနဲ့စကားပြောနေပုံဖြစ်ပြီးတော့အဲ့ဒီအဖွဲ့သားတွေရဲ့မျက်နှာကတော့တဲကွကွမမြင်ရပါဘူးသူရဲ့ပြောဆိုမှုထဲမှာစီးရီးယားနိုင်ငံအတွင်းက IS အဖွဲ့ရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့ဘဟုမကြာခင်ကကြာဆုံးခဲ့တာကိုအတိမတ်ပြုပြောဆိုခဲ့သလိုသတိလင်္ကာနိုင်ငံမှာ Easter တနင်္ဂနွေနေ့တုန်းကလူ150ကျော်သေဆုံးခဲ့တဲ့ဘုံးခွက်တိုက်ခိုက်မှုကိုလည်းသူကချီးမွမ်းထားပါလေ IS အကြမ်းဖက်အုပ်စုရဲ့အခုတိုက်ပွဲဟာရန်သူကိုတဖြည်းဖြည်းနဲ့အားနည်းချင်းနယ်လာအောင်လောမတိုက်ပွဲဖြစ်တယ်။အဖမ်းခံခဲ့ရတဲ့ IS တပ်ခဲသမားတွေနဲ့တေဆုံးခဲ့ရသူတွေအတွက် IS အဖွဲ့ကလက်စားချေမှာဖြစ်တယ်လို့လည်းကြေပေးခဲ့ပြီးတော့ဖျားသခင်ရဲ့ဆင်ရာနေ့ဖြစ်တဲ့ကဘာကြီးအဆုံးသတ်မယ့်နေ့ကိုရောက်တဲ့အထိ Jihad စစ်ပွဲကိုဆင်းရဲသွားမယ်လို့လည်းအဲ့ဒီ IS အဖွဲ့ခေါင်းဆောင် Air Buddy ကသတိပေးပြောဆိုပါတယ်။ American ကာကွယ်ရေးဆိုင်ရာအရာရှိတွေကတော့အဲ့ဒီဗီဒီယိုထွက်လာတာကိုသိတယ်ဆိုပေမဲ့လည်းအဲ့ဒီထဲမှာပါတဲ့သူဟာ IS စစ်သွေးကြွခေါင်းဆောင်အစ်စ်ဟုတ်ဆိုတာကိုတော့အတည်ပြုနိုင်သေးဘူးလို့ဆိုပါတယ်တကယ်လို့အဲ့ဒီလူဟာ Air Buddy အစ်စ်ဖြစ်တယ်ဆိုရင်တော့2014ခုနှစ်နောက်ပိုင်းမှာဒီ9နှစ်လောက်အကြာမှာသူပထမဆုံးသူ့ကိုပထမဆုံးပြန်မြင်ရတာပဲဖြစ်ပါလိမ့်မယ
် American ပြည်ထောင်စု California ပြည်နယ်မှာစနေနေ့ကဖြစ်ခဲ့တဲ့ Jupia ကြောင်းတိုက်ခိုက်မှုမှာတနက်သမားရဲ့ပြစ်ခတ်မှုမတိုင်ခင်9မိနစ်အလုံး Social Media ပေါ်မှာချင်းချောက်မှုအရေးအမွက်ပါတဲ့ Post ကိုသူတို့လက်ခံရရှိခဲ့ကြောင်း American ရဲတပ်ဖွဲ့ကတင်းလာနေကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒါပေမဲ့တန်တရားပြစ်ခတ်ထားရသူကိုခြေရာခံလိုက်ဖို့လုံလောက်တဲ့အချိန်မရခဲ့ကြောင်းရဲဘက်ကပြောပါတယ်။အမျိုးသမီးတဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့တဲ့ San Diego မြို့နားက Shepherd of Poway Jupia ကျောင်းမှာစနေနေ့ကဖြစ်ခဲ့တဲ့တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုမတိုင်ခင်ချင်းချောက်မှုအရေးအယောင်တွေပြောထားတဲ့အမည်မသိ post ကို internet website နဲ့ telephone line ကနေတစ်ဆင့်လက်ခံရရှိခဲ့ကြောင်း FBI American ပြည်ထောင်စုထောက်လှမ်းရေး bureau ကပြောပါရယ်ဒီ post ကိုဘသူတင်တယ်လဲဘယ်နေရာကိုတိုက်ခိုက်မလဲဆိုတာသိရဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေချက်ချင်းဆိုသလိုအရေးယူဆောင်ရွက်ခဲ့ပေမဲ့တနက်သမားကိုမမိခင်မှာပြစ်ခတ်မှုဖြစ်ခဲ့ကြောင်း FBI ကပြောပါရယ်Shepherd of Poway Jupia ကျောင်းဝင်တဲ့ကိုအသက်19နှစ်အရွယ်တနက်သမား John Arnes ကစနေနေ့ကခိုးဝင်ခဲ့ပြီးတိုက်ခိုက်ရေး37နှစ်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ San Diego County ရဲ့အရာရှိကပြောပါတယ်ရှင်
။ Mozambique နိုင်ငံမှာသတင်း6ပတ်တွင်ပြင်းထန်တဲ့ဆိုင်ကလုန်းမုန်တိုင်းတစ်ခုဒုတိယကြိမ်ဝင်တိုက်ခဲ့ပြီးသေဆုံးသူ38ဦးရှိတယ်လို့ Mozambique နိုင်ငံသဘောအဘိယာနေရေးဆိုင်ရာအဖွဲ့ကမနေ့တုန်းကအတည်ပြုပါတယ်ခဲနယ်လို့ခေါ်တဲ့အဲ့ဒီမုန်တိုင်းကြောင့်စပိုင်းမှာ၅ဦးသေဆုံးခဲ့ပြီးတော့မိုးတွေလည်းအပြင်းထန်ဆက်ပြီးတော့ရွာနေတယ်လို့ဆိုပါတယ်မိုးလေဝသခမန်းချက်တွေရဲ့နောက်ထပ်24နာရီလောက်မိုးပြင်းတွေဆက်ပြီးတော့ရွာနေ လဲဦးမယ်လို့လည်းပြောထားပါတယ်။မုံတိုင်းကြောင့်အိမ်တွေရာနဲ့ချီပြီးတော့ပျက်စီးခဲ့ရတဲ့အီဘိုကျွန်းကိုကူညီရေးပစ္စည်းတွေမနေ့တုန်းကရဟယင်တစည်းနဲ့ပို့ဆောင်ခဲ့ပေမဲ့ရာသီဥတုအခြေအနေကဆက်ပြီးတော့ဆိုးနေတာကြောင့်အကူအညီပေးရရဟယင်နောက်တစည်းထပ်ပြီးတော့ထွက်ဖို့ဆိုင်ငံ့ထားရပါတယ်။တနအာဒီကို136မိုင်နှုန်းနဲ့ကြာသာပရင်းနေနှောင်းပိုင်းမှာတိုက်ခတ်ခဲ့တဲ့အဲ့ဒီဆိုင်ကလုန်းခက်တဲ့ကြောင့်ထိခိုက်ပျက်စီးမှုတွေတော်တော်များရှိနေပါတယ်။မိုးပြင်းတွေဆက်ပြီးတော့ရွာနေအောင်မယ်ဆိုလို့ရှိရင်လမ်းဆက်သွယ်ရေးတွေလည်းပြတ်တောက်သွားနိုင်ပြီးတော့အစားအစာဆေးဝါးနဲ့တခြားအရေးပေါ်လိုအပ်တဲ့ပစ္စည်းတွေအကူအညီပေးဖို့ခက်ခဲသွားနိုင်ပါတယ်။မုံတိုင်းကြောင့်အိမ်ပေါင်း3000ကျွဲလောက်ပျက်စီးပြီးတော့လူ1000ကျော်နေရာမရှိဖြစ်နေတယ်လို့မိုဇမ်ဘစ်အာနာဘယ်လီကဆိုပါတယ်။ပြီးခဲ့တဲ့လလယ်ပိုင်းကတိုက်ခတ်ခဲ့တဲ့ဆိုင်ကလုန်းမုံတိုင်းတစ်ခုကြောင့်မိုဇမ်ဘစ်အပါအဝင်ဇင်ဘာဘွေ၊မာလာဝီနဲ့မဒါဂတ်စကာနိုင်ငံတွေမှာလူပေါင်း1000ကျော်သေဆုံးခဲ့ရပါတယ်။
ဗင်နီဇွဲလားနိုင်ငံကိုရုရှားတုတ်ခင်မီ S-300 လေကြောင်းရန်ကာကွယ်ရေးဒုံးကျည်တွေပေးပို့ခဲ့ပြီးတဲ့နောက်လက်နက်ပစ္စည်းတွေအသုံးပြုရေးနဲ့ပတ်သက်လို့ရုရှားအစိုးရဟာမကြာသေးခင်တည်င်းဘတ်တွေကလေကြောင်းကာကွယ်ရေးကျန်းကျင်သူတွေပါဝင်တဲ့ရုရှားစစ်တပ်အရာရှိအဖွဲ့တစ်ဖွဲ့ကိုဗင်နီဇွဲလားကိုဆေးလွတ်ခဲ့ကြောင်းအကဲခတ်တွေကပြောပါတယ်ဆိုရှယ်လစ်အစိုးရသမ္မတနီကိုလက်စ်မာဒူရိုကိုအရေးယူမဲ့အမေရိကန်ရဲ့တိုက်ခိုက်မှုမှန်သမျှဟန်တားနိုင်ရေးရုရှားလို့ဒီဒုံးကျည်လက်နက်တွေကိုအသုံးပြုဖို့ရှိကြောင်းလက်တင်အမေရိကအမေရိကန်ရုရှားကာကွယ်ရေးအကဲခတ်တွေကပြောပါရယ်အမေရိကန်စီးရေးဆက်ဆံရေးအကဲခတ်တွေရဲ့အစိုးရ10နှစ်ကြာတက်တန်းရှိနေတဲ့ဒုံးကျည်တွေကိုတက်ဆင်အသုံးပြုနိုင်ရေးအတွက်ဗင်နီဇွဲလားကိုအကူအညီပေးဖို့ပြီးခဲ့တဲ့မတ်လနှောင်းပိုင်းကရုရှားစစ်အရာရှိအဖွဲ့ရောက်ရှိခဲ့တယ်လို့ဆိုပါရယ်ရှင်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA ကနိုင်ငံကသတင်းတွေကိုတရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံအပါဝင်နိုင်ငံပေါင်း16နိုင်ငံကိုကမ္ဘာမှာအဆိုးအဝါဆုံးဘာသာရေးလက်ခွင့်ချိုးဖောက်မှုနိုင်ငံတွေဖြစ်နေတော့ကထုတ်ပြန်တဲ့ USCIRF နိုင်ငံကဘာသာရေးလက်ခွင့်ဆောင်ကြီး American Commission ရဲ့2019ခုနှစ်အစည်းအဝေးစာထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအထိညှဉ်းပန်းဖိနှိပ်မှုတွေကျွလွန်ခဲ့တဲ့လောက်ရမှာတာဝန်ရှိတဲ့သူတွေကို ICJ လို့ခေါ်တဲ့နိုင်ငံကတရားရုံးတင်အရေးယူနိုင်ရေးဒီနှစ်ဒီအစင်ခံစားမှာအကြံပြုထားကြောင်းကော်မရှင်နာက VOE ကိုပြောပါတယ်အဲ့ဒီအဖွဲ့ရဲ့ဒီ2019ခုနှစ်အစင်ခံစားထဲမှာအထူးစိုးရင်ပေါ်နိုင်ငံတွေဆင်းနေမြန်မာတရုတ်အရီတရီးယားအီရန်မြောက်ကိုရီးယားပါကစ္စတန် sorry အရေဗီးယားဆူဒန်တာဂျီကစ္စတန်တာမီနီစတန်နဲ့ဆက်တဲ့နိုင်ငံပေါင်း10နိုင်ငံပါဝင်အဲ့ဒီဆင်းထဲမှာမပါဝင်သေးတဲ့ရုရှားဆီးရီးယားဥဘက်ကစ္စတန်နဲ့ပြည်နယ်နိုင်ငံတို့လည်းရှိပါတယ်Tier 1အဆင့်တော့မဆိုးတဲ့ Tier 2အဆင့်နိုင်ငံတွေထဲမှာအဇာဘိုင်ဂျန်ဘာရိန်ကျူဘာအာဖဂန်နစ္စတန်အီဂျစ်အိန္ဒိယစတဲ့နိုင်ငံတွေပါဝင်ပါလေ
တရုတ်နိုင်ငံကအပြန်ကမ္ဘောဒီးယားနိုင်ငံကိုတနင်္လာနေ့က3ရက်ကြာခီးစဉ်နဲ့ရောက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ NLD အစိုးရတက်လာပြီးကြတဲ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ကမ္ဘောဒီးယားကိုပထမဆုံးရောက်လာတဲ့တရားဝင်ခီးစဉ်ဖြစ်ပါတယ်ကဘာကျော်ရှေးဟောင်းအန်ကော့ဝတ်ဘုရားကျောင်းကိုမသွားခင်မှာဝင်ကြီးချုပ်ဟွန်ဆန်ပြည်နိုဒရမ်နဲ့တခြားကမ္ဘောဒီးယားအရာရှိတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့ရှိတယ်လို့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဌာနရဲ့ပြောဆိုချက်ကိုကိုကပီ AP သတင်းမှာမနေ့ကဖော်ပြခဲ့ပါတယ်။မြန်မာပြည်ကလူ့အခွင့်အရေးပြဿနာတွေကိုမြန်မာနိုင်ငံကပဲဖြေရှင်းခွင့်ရှိတယ်နဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုတခြားနိုင်ငံတွေကနားမလည်ကြဘူးဆိုပြီးကမ္ဘောဒီးယားဝင်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့စက်တင်ဘာလအတွင်းဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံမှာမြန်မာဘက်ကအပြင်းထန်ကာကွယ်ပြီးပြောဆိုခဲ့တာပါမြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးကို1955ခုနှစ်ကစတင်ထူထောင်ခဲ့ကြတာဖြစ်ပြီးအဲ့ဒီနှစ်မှာပဲနှစ်နိုင်ငံလုံးကဗမ်မလိုက်ဂျာနေနိုင်ငံတွေဖြစ်ရပ်တည်ခဲ့ကြပါတယ်ရှင
်အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဘတ်ဝမ်မြို့မှာ2014ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတစ်ခုနဲ့ပတ်သက်ဆက်နွယ်မှုရှိတဲ့မြန်မာနိုင်ငံသား3ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်တာကာမရှိတဲ့ထူတရားရုံးကထောင်နဲ့ဆယ်နှစ်စီချမှတ်လိုက်ကြောင်း AFP သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်။သူတို့သုံးဦးကိုဖောက်ခွဲရေးပစ္စည်းတွေတည်ဆောင်မှုနဲ့တာကာမြို့မှာ2014ခုနှစ်ဒီဇင်ဘာလတုန်းကဆွဲချက်တင်ခဲ့တာပါ။အဲ့ဒီသုံးဦးကတော့ MD New Hussein အသက် 30, Yasser Arafat 26နှစ် Omar Khayyam 29နှစ်တို့ဖြစ်ပါတယ်။အဲ့ထက်က Omar Khayyam ကတော့တရားခံပြေးဖြစ်နေပါတယ်။ သူတို့သုံးဦးကိုဘင်္ဂလားဒေ့ရှ်တာကန်ငွေ1000စီပေးဆောင်မှုနဲ့တန်ငွေချမှတ်ခဲ့ပါတယ်။သူတို့တွေဟာ RSO လို့ခေါ်တဲ့ရိုညာသွေးစီညီညွတ်ရေးအဖွဲ့အပါအဝင်နိုင်ငံတကာကစစ်သွေးကြောအုပ်စုတွေနဲ့လည်းပတ်သက်ဆွနနူတွေဖြစ်ပြီးတော့ဖောက်ခွဲဆိုင်ရာဥတွေနဲ့သူတို့ကိုရေးယူထားတာလို့ဘင်္ဂလားဒေ့ရှ်ဆိုတာရှင်းတွေကပြောပါတယ်။ RSO အဖွဲ့ဟာရခိုင်ပြည်နယ်တွင်1980နဲ့90ပြည်နှစ်တွေမှာလှုပ်ရှားခဲ့တဲ့စစ်သွေးကြောအဖွဲ့တခုဖြစ်ပါတယ်။အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဘဒဝင်မြို့မှာ2014ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ဖောက်ကွက်တိုက်ခိုက်မှုကြောင့်လူနည်းဆုံး2ဦးသေဆုံးပြီးတော့ဒဏ်ရာသူတွေတော်များများရှိခဲ့တာပါ။
ဧပြီလအစောပိုင်းကကျင်းပခဲ့တဲ့အင်ဒိုနီးရှားရွေးကောက်ပွဲအတွင်းပင်ပန်းဖျားနာမှုတန်းကြောင့်တည်ဆုံးခဲ့ရတဲ့မဲယုံဝန်ထမ်းပေါင်း300ကျော်ရှိခဲ့ပါတယ်။လူဦးရေတန်းပေါင်း190ကျော်ရှိပြီးကျွန်းပေါင်း18,000မှာမဲယုံပေါင်း8,000ကျော်မကရှိခဲ့တဲ့အင်ဒိုနီးရှားနိုင်ငံမှာဧပြီလ18ရက်နေ့ကသမ္မတနဲ့လွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲတွေကိုကျင်းပခဲ့တာပါ KPU နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့တနင်္လာနေ့ထုတ်ပြန်တဲ့စာရင်းအရမဲယုံဝန်ထမ်းအရာရှိပေါင်း312ဦးသေဆုံးခဲ့ပြီးနောက်ဝန်ထမ်းပေါင်း2,232ဦးဟာလည်းပင်ပန်းဖျားနာမှုတန်ကိုခံစားနေကြရတယ်လို့ဆိုပါတယ်ရှင
်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်လွင်နဲ့မတ်အင်ဂျင်နိုင်တို့ညင်ညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်မြန်မာအပါအဝင်နိုင်ငံပေါင်း16နိုင်ငံကိုကမ္ဘာမှာအဆိုးအဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုနိုင်ငံတွေအဖြစ်မနေ့တနင်္လာနေ့ကထုတ်ပြန်တဲ့ USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေးအမေရိကန်ကော်မရှင်ရဲ့2019ခုနှစ်အစည်းအခမ်းအနားမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုထိဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တဲ့လောက်ရမှာတာဝန်ရှိသူတွေကို ICJ နိုင်ငံတကာတရားရုံးတင်အရေးယူနိုင်ဖို့ဒီနှစ်အစည်းအခမ်းစာမှာအကြံပြုထားတဲ့အကြောင်းကော်မရှင်နာက VA ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ချင်းနိုင်ကပြောပြပေးပါအောင်ရှင
်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေး American Commission Yusuf ဟာ American အစိုးရရဲ့မူဝါဒချမှတ်ရေးဆိုင်ရာအကြံပေးအဖွဲ့ဖြစ်တယ်လို့ Democrat နဲ့ Republican Party ကြီးနှစ်ခုလုံးကအဆိုပြုထားသူတွေနဲ့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့အစ်မြင့်စုံစမ်းရေးကော်မရှင်ဖြစ်ပါတယ်။ကမ္ဘာနိုင်ငံအသီးသီးမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေကိုစောင့်ကြည့်စုံစမ်းပြီးနှစ်စဉ်အစည်းအခမ်းစာထုတ်ပြန်နေရမှာ2019ခုနှစ်အစည်းအခမ်းစာအတွက်ကမ္ဘာမှာအဆိုးရွားဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုနိုင်ငံတွေတဲ့မြန်မာအပါအဝင်နိုင်ငံပေါင်း16နိုင်ငံကိုဖော်ပြထားပြီးအထူးစိုးရိမ်ဖွယ်ရာနိုင်ငံတွေစီးရင်တရားဝင်ဖြစ်သတ်မှတ်ထားပါတယ်မြန်မာနိုင်ငံကိုအထူးစိုးရိမ်ဖွယ်ရာနိုင်ငံစီးရင် CPC မှာသတ်မှတ်ဖော်ပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ Yusuf Commissioner Gail Machine က VOA ကိုအခုလိုရှင်းပြပါတယ
် Well actually the State Department has designated Burma a CPC ever since 1999 and then again
ဒီတည်းမှာတော့1999ခုနှစ်ကတည်းကစပြီးအမေရိကန်နိုင်ငံသားရေးဌာနကနေမြန်မာနိုင်ငံကိုအထူးစိုးရိမ်ဖွယ်ရာနိုင်ငံစီးရင် CPCS မှာထည့်သွင်းသတ်မှတ်ခဲ့သလို2018ခုနှစ်နိုဝင်ဘာလထုတ်ပြန်တဲ့အစည်းအခမ်းစာမှာလည်းဆက်ပြီးဖော်ပြခဲ့ပါတယ် USCIRF အနေနဲ့လည်း2019ခုနှစ်အတွက်မြန်မာနိုင်ငံကိုဆက်လက်ပြီး CPCS စာရင်းမှာထည့်သွင်းသတ်မှတ်ဖို့အကြံပြုထားပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာအစိုးဘက်လမ်းကြောင်းကိုဥတည်နေပါတယ်ပြီးခဲ့တဲ့နှစ်ကဆိုရင်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်စက်ကြမ်းကြုတ်မှုတွေဖြစ်ခဲ့တာနဲ့ပတ်သက်လို့မြန်မာအစိုးရစစ်တပ်နဲ့တခြားအဖွဲ့အစည်းတွေကနေတာဝန်ခံမှုတာဝန်ယူမှုလုံးဝမရှိတဲ့အပြင်ဒီလိုမကျူးလွန်ခဲ့ပါဘူးလို့လည်းသူတို့ကငင်းဆန်နေတာဖြစ်ပါတယ်လူခွင့်ရေးဘာသာရေးအရာခွဲခြားဖိနှိပ်ခံရသူတွေအတွက်တရားမျှတမှုရဖို့ဆိုတာမျှော်လင့်ချက်အနည်းငယ်ပဲရှိပါတယ်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဆင့်ထိကျူးလွန်ခဲ့တဲ့လောက်ရက်တွေကြောင့်ဖြစ်ပါတယ်။ဒီအချက်တွေဟာမြန်မာနိုင်ငံကို CPCS စာရင်းထဲမှာဆက်လက်ထည့်သွင်းဖို့အဓိကအကြောင်းရင်းတွေဖြစ်ပါတယ်
။ဒါကြောင့်2019ခုနှစ်အစည်းအခမ်းအစားမှာမြန်မာနိုင်ငံကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုထိပြစ်မှုကျူးလွန်သူတွေကို ICJ နိုင်ငံတကာတရားရုံးတင်စစ်ဆေးနိုင်ရေး American အစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ Yusuf ကအကြံပေးထားကြောင်း Gail Machine ကပြောပါတယ
် Another recommendation is certainly to continue to support evidence and efforts of people to
collect ကျူးလွန်သူတွေအထောက်အထားအချက်လက်တွေစုဆောင်ရယူမှုကိုဆက်ပြီးလှုပ်ဆောင်ဖို့ပြစ်မှုကျူးလွန်သူတွေကိုအသေးအချာအပြစ်ပေးအရေးယူနိုင်ရေးတက်တဲ့အထောက်အထားတွေစုဆောင်ဖို့က ကျိုးပန်းအားထုတ်နေတဲ့လူတွေကိုအကူအညီပေးဖို့ဒဏ်ခတ်ရေးယူမှုတွေချမှတ်ဖို့အစိုးရနဲ့စစ်တပ်ကတာဝန်ရှိသူတွေရောတီးခြားအဖွဲ့အစည်းတွေကတာဝန်ရှိသူတွေကိုပါအရေးယူနိုင်ရေးကုလသမဂ္ဂနဲ့ပူးပေါင်းပြီးခုံရုံးဖွဲ့ပြီး ICJ International Court of Justice နိုင်ငံတကာတရားရုံးတင်နိုင်ရေးကြိုးပမ်းအားထုတ်ဖို့ဒီလိုလှုပ်ဆောင်ဖို့အကြံပြုရတာကလည်းမြန်မာအစိုးရကိုယ်တိုင်တရားမျှတမှုရအောင်ဆောင်ရွက်နိုင်မှာမဟုတ်လို့ပါဒီလိုရက်ဆက်ချမ်းချုပ်မှုနဲ့ပတ်သက်တဲ့အခြေအနေတချို့အတွက်တရားမျှတမှုရရေးနိုင်ငံတကာအနေနဲ့ဝိုင်းဝန်းဆောင်ရွက်လာဖို့လည်းဖြစ်ပါတယ
်နောက်ထပ်အရေးပါတဲ့အကြံပြုချက်တစ်ခုအဖြစ်2016ခုနှစ်အောက်တိုဘာလကသမ္မတအိုဘားမားလက်ထက်ရုပ်သိမ်းခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့အရေးပေါ်အက်ဥပဒေကိုပြန်ပြီးပြဋ္ဌာန်းဖို့ပါဝင်ကြောင်း Gail Machine ကပြောပါတယ်
We make these recommendations to the US government hoping that for example things like reinstating the national emergency.
မျော်လင့်ချက်တွေရှိနေပါတယ်။ဥပမာဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်မှုကိုအဓိကထားပြီးမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုအရေးပေါ်အဲ့ဥပဒေကိုပြန်ပြီးပြဋ္ဌာန်းတာမျိုးပါ။အဲ့ဒီလိုပြဋ္ဌာန်းရမှာလဲဒီလိုရက်ဆက်လာတဲ့ကျူးလွန်မှုတွေဟာလူသားတို့အပေါ်ယာစဝတ်ကျူးလွန်မှုမြောက်တဲ့အဆင့်ဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်တဲ့အဆင့်ထိရောက်နေတယ်ဆိုတာအသေးအချာအတိတ်ပဲဖွင့်ဆိုသတ်မှတ်ဖို့လိုပါတယ
်တစ်ဖက်မှာလည်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးနဲ့ပတ်သက်တဲ့သီးခံစိတ်ကင်းမှုကိုတိုက်ဖြတ်တာအားလုံးပါဝင်မှုနဲ့ခွဲခြားမှုပပျောက်ရေးတိုးမြင့်ဆောင်ရွက်တာစတာတွေမှာအကူအညီပေးရေးမြန်မာအစိုးရအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်သွားဖို့လေအမေရိကန်အစိုးရကိုအကြံပြုထားကြောင်း Gail Machine ကဆိုပါတယ်အထူးသဖြင့်လူမျိုးရေးဘာသာရေးမုန်တီးမှုပြန့်ပွားနေတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်လာစေတဲ့ Social Media တွေကနေတဆင့်အမုန်တရားပွားများစေတာတွေကိုတိုက်ဖြတ်ဖို့မြန်မာအစိုးရနဲ့ပူးပေါင်းအကူအညီပေးရေးအရေးပါကြောင်း Gail Machine ကပြောပါတယ်
ဥရောပသံတမန် EU ကလက်နက်ရောင်းချခွင့်အပါအဝင်မြန်မာအပေါ်တံခတ်ပိတ်ဆို့မှုကိုတစ်နှစ်ချပ်ပြီးတော့သက်တမ်းတိုးလိုက်ပါတယ်စစ်တပ်အခြေခံဗိုလ်ချုပ်မှုကြီးမြောင်လှိုင်ရဲ့ရုရှားစစ်တပ်နဲ့တွေ့ဆုံဆွေးနွေးမှုတွေလက်နက်ဆက်ယုံတွေတွားရောက်ကြီးစုတဲ့ခီးစဉ်အပြီးရက်ပိုင်းအတွင်းမှာပဲဥရောပသံတမန်ကစစ်လက်နက်ဆိုင်ရာတံခတ်မှုကိုတစ်နှစ်သက်တမ်းထပ်တိုးလိုက်တာပါနားဆင်ကြရအောင်ပါရှင်မြန်မာနိုင်ငံတွင်ဖိနှိပ်ချုပ်ချယ်မှုတွေမှာစစ်တပ်နောက်နေကြားဆောင်ရဲတပ်ဖွဲ့တို့ကအသုံးပြုနိုင်ခြေရှိတဲ့လက်နက်နဲ့စစ်ဖက်ရက်ဖက်သုံးပစ္စည်းတွေရောင်းချမှုကိုဥရောပသမဂ္ဂ EU ကပိတ်ပင်တမျက်ချက်သက်တမ်းတိုးလိုက်ပါတယ်။တနင်္လာနေ့မှာကြေညာလိုက်တဲ့မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုတစ်နှစ်သက်တမ်းထပ်တိုးလိုက်တာကြောင့်လာမယ့်2020ဧပြီလ30ရက်အထိတက်ရောက်မှာဖြစ်ပါတယ်။မြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ဖက်ဆိုင်ရာရုရှားနိုင်ငံခီးစဉ်အပြီးရက်ပိုင်းအတွင်းမှာပဲ EU ရဲ့မြန်မာအပေါ်လက်နက်ရောင်းချမှုတမ်းမြစ်ကန့်သတ်ချက်နောက်မြန်မာလုံခြုံရေးတာဝန်ရှိသူလူပုဂ္ဂိုလ်14ဦးအပေါ်ပြည်ဝင်ခွင့်ပိတ်ပင်မှုထွက်ပေါ်လာတာပါရုရှားလိုနိုင်ငံတွေကနေလက်နက်ဝယ်လို့ရတဲ့အနေအထားမှာမြန်မာတပ်မတော်အတွေ့ EU ရဲ့လက်နက်ရောင်းချမှုပိတ်ပင်ချက်ကထိရောက်မှုရှိနိုင်ပါမလားဆိုတာကိုတော့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူး Mark Farmer ကအခုလိုသုံးသပ်ပါတယ်
European countries are some of the biggest manufacturers of military equipment in the world.
Europe နိုင်ငံတွေအားဆိုရင်ကမ္ဘာပေါ်မှာစစ်အသုံးဆောင်လက်နက်ထုတ်လုပ်မှုအများဆုံးနိုင်ငံတွေထဲမှာပါပါတယ်။တံခါးပိတ်ဆို့မှုတချို့ဖြေလျှော့ပေးလိုက်ပြီးတဲ့နောက်မှာမင်းအောင်လှိုင်အနေနဲ့ဥရောပနိုင်ငံတချို့ကိုတွားရောက်နိုင်ခဲ့တာကျွန်တော်တို့တွေ့ရပါတယ်။သူဩစတြီးယားကိုသူတွားပါတယ်။ဂျာမနီနဲ့အီတလီကိုလည်းတွားပြီးလက်နက်ထုတ်လုပ်တဲ့နေရာတွေကိုတွားခဲ့ပါတယ်။ဥရောပထုတ်လက်နက်တွေကိုသူဝယ်ကျင်ခဲ့ပါတယ်။ဥရောပတို့စစ်အသုံးဆောင်တွေကိုပို့ပြီးလိုချင်ခဲ့ပါတယ်။ဂျာမနီကနေလေ့ကျင့်ရေးလေရင်တွေဝယ်ဖို့စီစဉ်ခဲ့ပါတယ်။နောက်ပြီးဥရောပနိုင်ငံတချို့စီကစစ်သုံးပစ္စည်းတချို့လည်းဝယ်ခဲ့ပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းအတွင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းမှာတော့တန်ကြက်ကာကားတွေထုတ်လုပ်တဲ့ဆက်ယုံနောက်ရင်းငုံသင်္ဘောတွေပြုပြင်ထိမ့်သိမ့်တဲ့သင်္ဘောချင်းကိုလည်းတွားရောက်လေ့လာခဲ့သလိုရုရှားစစ်တပ်အကြီးအကဲတွေနဲ့တွေ့ပြီးနိုင်ငံတက်မတော်နဲ့ရေတက်ကြစစ်ဖက်ဤပညာဆိုင်ရာလေ့ကျင့်ရေးပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြပါတယ်။ရုရှားနိုင်ငံခီးစဉ်အတွင်းရုရှားဖက်ဒရေးရှင်းနိုင်ငံစိုက်ဘေးရီးယားမှာရုရှားမီဒီယာတွေနဲ့တွေ့ဆုံမှုမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရုရှားလက်နက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ရုရှားနိုင်ငံရဲ့စစ်လက်နက်ပစ္စည်းတွေကကမ္ဘာမှာအင်မတန်အဆင့်မြင့်တဲ့စစ်လက်နက်ပစ္စည်းတွေဖြစ်ပါတယ်။ဤပညာအဖြစ်အင်မတန်ကိုမြင့်မားတဲ့ဟာတွေဖြစ်တဲ့အတွက်ကြောင့် မြန်မာနိုင်ငံမြန်မာတပ်မတော်တွေလည်းအများကြီးအတုံးဝင်တဲ့စစ်နယ်ပစ္စည်းတွေဖြစ်တယ်။အနာဂတ်မှာလည်းရုရှားနိုင်ငံရဲ့စစ်နယ်ပစ္စည်းတွေမြန်မာနိုင်ငံအတွက်လိုအပ်ချက်ရှိတဲ့နေရာတွေမှာတိုးချဲ့အသုံးပြုသွားမယ်လို့ကျွန်တော်ပြောလိုပါတယ်
။ဒါပေမဲ့မြန်မာစစ်တပ်ဘက်ကတော့ဥရောပလက်နက်တွေကိုပို့ပြီးတော့လိုချင်နေပြီးပို့ပြီးလဲဈေးသက်သာမှာဖြစ်တယ်လို့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ဖာမနာကထောက်ပြပါတယ်
။ Because the arms embargo said it was not going to allow the sale of fighting aircraft, but it still allowed training aircraft. The arms embargo was that we're not going to sell.
အခုလက်နက်ရောင်းချမှုပိတ်ပင်ချက်အရရောင်းမှုခွင့်မပြုတော့တဲ့အထက်မှာတိုက်ခိုက်ရေးလေယာဉ်တွေပါဝင်ပါတယ်။ဒါပေမဲ့လေ့ကျင့်ရေးလေယာဉ်တွေကိုတော့ဆက်ပြီးခွင့်ပြုထားပါတယ်။တနက်တွေရောင်းချခွင့်ကိုတားမြစ်ပိတ်ပင်ထားပေမဲ့လည်းအခြားစစ်ဘက်အသုံးဆောင်တွေကိုတော့ဆက်ပြီးရောင်းချနေပါတယ်။မင်းအွန်လန်ဘက်ကလည်းဥရောပဘက်ကစစ်ဘက်အသုံးဆောင်တွေကိုပို့ပြီးရကျင်နေပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာမှာနာမည်ကောင်းရသလိုဈေးလည်းတက်တာပါတယ်။ဥပမာပြောရရင် Twin Turbine လေယာဉ်ဆိုရင်ရုရှားကနေဝယ်ရင်ဒေါ်လာတန်းရာနဲ့ချီ300ပါတယ်။ဥရောပကလေယာဉ်တွေဆိုရင်တော့ပို့ဈေးတက်တာနိုင်ပါတယ်
။နောက်တစ်နှစ်တက်တန်းတွေ့လိုက်တဲ့ EU ရဲ့မြန်မာအပေါ်တန်းခတ်ပိတ်ဆို့မှုတဲမှာတော့မြန်မာနိုင်ငံတွင်ဖိနှိပ်မှုတွေအသုံးပြုနိုင်တဲ့လက်နက်နဲ့စစ်အသုံးဆောင်တွေရောင်းချခွင့်ပိတ်ပင်မှုနောက်စစ်တပ်နဲ့နေကြာဆောင်ရဲတပ်ဖွဲ့တို့အသုံးပြုဖို့အတွက်အရက်ဖက်စစ်ဖက်နှမျိုးသုံးပစ္စည်းတွေတင်ပို့မှုကိုပိတ်ပင်မှုပြည်ရင်းဖိနှိပ်ချုပ်ချယ်မှုတွေမှာအသုံးပြုနိုင်ခြင်းရှိတဲ့ဆက်သွယ်ရေးစောင့်ကြည့်ပစ္စည်းကိရိယာတွေတင်ပို့မှုအပေါ်တမ်းမြင်ကတ်သက်ချက်တွေပါသလိုမြန်မာစစ်တပ်တပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးမှုကိုလည်းတားမြစ်ထားပါတယ်။နောက်ရိုဟင်ဂျာလူထုလူနည်းစုတိုင်းရင်းသားတွေဒါမှမဟုတ်လေကချစ်ရခိုင်နဲ့ရှမ်းပြည်နယ်အတွင်းကရဲသားတွေအပေါ်စူးစူးရွာရွာလူခွင့်ရေးချိုးဖောက်မှုဒီလိုချိုးဖောက်မှုတွေနဲ့ပတ်သက်ဆွံ့နွယ်တဲ့လူပုဂ္ဂိုလ်14ဦးပေါ်မှာလည်းပြစ်မှတ်ထားတမ်းမြစ်ကန့်သက်ချက်တွေချမှတ်ထားပါတယ်မြန်မာဘက်ကခိုင်မာပြည်စုံနဲ့ပြည်ပြင်ပြောင်းလဲရေးမရှိရင်တော့ EU ဘက်ကလက်နက်တင်ပို့ရောင်းချမှုဆိုင်ရာပိတ်ပင်တမ်းမြစ်ချက်ကိုရုတ်သိမ်းမဲ့အလားအလာမရှိဘူးလို့လည်းမတ်ဖာမနာကယူဆပါတယ် EU ဥရောပသမ္မတအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရေးနယ်ပတ်သက်လို့အရေးယူပိတ်ဆို့မှုတွေချမှတ်ခဲ့ပေမဲ့2012ခုနှစ်နောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကြောင့်အရေးယူမှုတွေကိုဖြေလျှော့ခဲ့ပါတယ်။ဒါပေမဲ့လည်းလက်နက်ရောင်းချမှုတားမြစ်တာအပါအဝင်စစ်ရေးအရာအရေးယူမှုတွေကိုဆက်လက်ထားရှိပြီး2019ခုနှစ်ရခိုင်မြောက်ပိုင်းအရေးခင်နောက်ပိုင်းမှာတော့တာဝန်ရှိတဲ့စစ်ဖက်နဲ့ရဲဘက်အရာရှိကြီးတွေကိုပြမှတ်ထားအရေးယူတာမျိုးထပ်တိုးခဲ့တာဖြစ်ပါလေရှင
်ဒရရှိမခင်ဒီသတင်းပတ်ထဲလာမယ့်မေလ3ရက်နေ့ဟာကမ္ဘာကုလသမဂ္ဂကနေပြီးတော့တရားဝင်သတ်မှတ်ထားတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်ဒါကြောင့်မလို့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေသတင်းမီဒီယာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@viewnews.com ဖြစ်ပါလေ။ပါဝင်ဆွေးနွေးမိမြမယ်တော်ရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ကျမတို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။စင်ကာပူနဲ့အမေရိကန်တို့မှလျှက်စစ်တပ်အားပြတ်တောက်ရင်ရင့်နေချီကြာတတ်ပြီးမြန်မာနိုင်ငံမှာတော့နိုင်ပိုင်းအတွင်လျှက်စစ်မီပြန်ရအောင်လုပ်ပေးနိုင်ခဲ့တယ်ဆိုတော့လျှက်စစ်နဲ့ဆွမ်းအင်ဒုတိယဝန်ကြီးရဲ့ပြောဆိုချက်ဟာလွဲမှားတဲ့အချက်တွေအပေါ်အခြေခံပြောဆိုချင်တာဖြစ်တယ်လို့အမေရိကန်မှာနေတဲ့မြန်မာနိုင်ငံဘွားတွေကပြောဆိုလိုက်ကြပါတယ်။အရင်အစိုးရလက်ထက်ကနဲ့စာရင် NLD အစိုးရလက်ထက်မှာလျှက်စင်မီပြတ်တောက်တာနည်းလာတယ်လို့ရန်ကုန်မြို့ကန်တို့ကလည်းပြောပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံလျှက်စင်မီပြတ်တောက်မှုအခြေအနေနဲ့2020နွေရာသီမှာဓာတ်အားထုတ်လုပ်မှုတိုးတက်စေရေးအတွက်တနှစ်တာအတွင်းဘယ်လိုစီမံဆောင်ရွက်သွားမလဲဆိုတဲ့မေးခွန်းကို AB29 ရဲ့ကျင်းပတဲ့ပြည်သူ့လွှတ်တော်တွင်ကျောက်တရားမြို့နယ်ကိုစလဲဦးနေမြို့ထက်ကမေးမြန်းခဲ့ရမှာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဒုဝန်ကြီးဒေါက်တာထွန်းနိုင်ကအခုလိုဖြေကြားပါတယ
်ချားနိုင်ငံတွေမှာလျှက်စစ်တာအမပြတ်တောက်ဘူးဆိုတာမဟုတ်ပါဘူးစင်ကာပူနိုင်ငံမှာလျှက်စစ်တာအပြတ်တောက်သွားတဲ့အချိန်မှာကျွန်တော်တို့လူနိုင်ပိုင်းတော်ပြန်ပြရပဲနဲ့ရက်တောင်ကြာပါတယ် မေရိကန်နိုင်ငံမှာဓာတ်ပြတ်တောက်သွားတဲ့အချိန်မှာနှစ်ပတ်ကြာပါတယ်ခင်ဗျကျွန်တော်တို့နိုင်ငံမှာလျှက်စစ်ဓာတ်ပြတ်တောက်မှုဖြစ်ပေါ်တဲ့အချိန်မှာရည်သည့်ရက်ဆိုတစ်ရက်အတွင်းမှာနိုင်ငံပိုင်းနဲ့နှစ်နာရီသုံးနာရီအတွင်းပြန်ရတဲ့အောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နိုင်ပါတယ်ဓာတ်လျှက်စစ်ဓာတ်ပြတ်တောက်ရန်မဖြစ်ဖို့ညီကဲစုစီမံဆောင်ရွက်မလဲလို့ဆိုရင်လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကနှစ်စဉ်တင်ပြတောင်းခံတဲ့ဘတ်ဂျက်ပမာဏများအားလုံးကိုဖွင့်ပြပေးဖို့လည်းလိုအပ်တယ်ဆိုတာလည်းတင်ပြလိုပါတယ်
လျှက်စစ်ဒုဝန်ကြီးပြောသလိုအမေရိကန်နိုင်ငံမှာဆူဆူဝါဝါမီးပြတ်တာမျိုးမကြုံဘူးသေးဘူးလို့ဗာဂျီးနီးယားပြည်နယ်မှာဆယ်စုနှစ်ကျော်နေလာတဲ့လုပ်ငန်းရှင်ကိုသားကြီးကပြောပါတယ
်ကျွန်တော်ဘက်ကတိတ်မဖြစ်ဘူးကျွန်တော်ဘက်ကဓာကျိုးတွေကမရောက်တော့တယ်နောက်တစ်ခုကပြက်ခဲတယ်ပြက်တော့ကျွန်တော်တစ်ခါမှမကြုံသေးဘူးဒီဘက်မှာတော့ကျွန်တော်အိမ်ပြောင်းတာဒီအေရီယာပြောင်းတာနှစ်နှစ်ကျော်ဟိုဘက်အေရီယာတော့လည်းမပြက်ဘူးဂျစ်ကုတ်တာကွဲသွားတယ်ပေါ့ကျွန်တော်ဒီစီးတီးမှာပဲနေတယ်ဒါပေမဲ့မပြက်ဘူးဗျာဟိုဘက်မှာပြက်တာတစ်ခါပဲပြက်ဘူးအာဒီမှာရဲနဲ့ချီပြတာတခါမှမရှိဘူး။လွန်ရောကျွန်ရောပြက်တနာရီတည်းပူတာတခါမှမရှိဘူး။အာဝင်းကြီးတယောက်အနေနဲ့ဒီလိုစကားမျိုးလုံးဝမပြောသေးဘူး။ပြီးတော့ तू ကနိုင်ငံခြားအတွေ့အကြုံမရှိတော့လား။ဒါမှမဟုတ် तू ကိုယ်တိုင်ပဲ तू အလုပ်ကိုမျက်လုံးကြီးစွတ်ပိတ်ပြီးညင်းနေတာလားကျွန်တော်လည်းမပြောတတ်တော့ဘူ
း။နှင်းကြတာလေပြင်းတိုက်တဲ့ဒဏ်ဒီကျုံရလေးရှိတဲ့နယူးယောက်ပြည်နယ်ဘာဖလိုမြို့မှာနေထိုင်သူအဝတ်လျှော်စက်နဲ့ recycle လုပ်ငန်းပိုင်ရှင်ကိုမင်းနိုင်ကတော့အမေရိကမှာမြန်မာလျှက်စစ်ဒုဝန်ကြီးပြောသလိုမကြုံဘူးသေးဘူးလို့ဆိုပါတယ
်မြန်မာပြည်ကလျှက်စစ်ဒုဝန်ကြီးပြောသွားတဲ့ဟာကျွန်တော်လည်း Facebook မှာတွေ့လိုက်ရတယ်အဲ့ဒါဖတ်ပြီးတော့ရည်မိတယ်ပေါ့ဗျာပြုံးမိတယ်ကျွန်တော်တို့နေတဲ့က Buffalo ဆိုတာဒီ snow တွေပါကြီးကြာပြီးတော့အရင်လေးကရန်ဆိုးရတဲ့မြို့လေးတစ်မြို့ဖြစ်တယ်သို့တော့ကျွန်တော်အခုကျွန်တော်လုပ်နေတဲ့ဒီ Ocean Set လုပ်ငန်းဆိုရင်ဒီရက်ွက်တကယ်လို့ကျွန်တော် Ocean ဆိုင်ကိုလာပြီးတော့ဒါ Ocean Set မှာတနင်္လာဒီတော့လည်းကမှာ6ခန်းဆက်တဲ့တကနောက်ထပ်45မိနစ်တနင်္လာနေ့အောင်ထပ်ထည့်ပြီးတော့မှအနည်းဆုံးတနင်္လာဝဲလောက်ဒီလျှက်စစ်တွေဝဲတိကအားထားပြီးတော့သုံးနေရတယ်အဲ့ဒီအချိန်မှာဘုနာတော်ဝန်ကြီးပြောသွားတယ်လို့နှစ်ပတ်လောက်ကြာတော့ပြက်တယ်ဆိုတော့ကျွန်တော်တော့မွဲပြာကြသွားမှာပေါ့ဒီဟာဒီဥဒုဆိုးသွားပြီးတော့မိပြက်ခဲ့ရင်တော့မှနိုင်ပိုင်းပြအောင်မကြာခဲ့ဘူးအဲ့တော့ဘုနာမာဒီယာလျှက်စစ်တူဝန်ကြီးပြောသွားတဲ့စကားတွေအချက်လက်တွေကတော်တော်လေးလွဲမှားနေတယ်ဒီတော့သူထပ်ပြီးတော့ဘတ်ဂျက်တွေထပ်တောင်းတယ်ဘတ်ဂျက်တွေပေးမှသူတို့လုပ်တွေဘလို့ဖြစ်မယ်ဆိုပြီးတော့ဟိုမယမ်းမနာဖြောက်ပြောနေတယ်လို့မျိုးကျွန်တော်မြင်ရတယ်ဗျာဒီလိုဝန်ကြီးတွေကနေပြီးတော့တိုင်းပြည်ကိုဥဆောင်နေတယ်ဆိုတော့ခံစားရမယ့်ပြည်သူရဲ့ပေါ်အောင်စာနာမိတယ
်အခုရပိုင်းအတွင်းရန်ကုန်တိုင်းမှာလျှက်စစ်မီးပြတ်တောက်တဲ့မြို့နယ်တချို့ရှိတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်စမ်းချောင်းမြို့နယ်မှာတော့ဒီရပိုင်းတည်းမီးပုံမှန်ပြန်လာနေတယ်လို့ဆေးရုံမှာညာပိုင်းတာဝန်ကြနေတဲ့ဆရာဝန်ဒေါက်တာရမင်းတော်ထွတ်ကပြောပါတယ်
ကျမတို့နေတဲ့ဆောင်မှာလေမိရမမပြတ်တာဖြစ်ရှက်ဒါပေမဲ့တချို့ Facebook မှာတင်နေရကြတော့လေကဲတော့ခဏပဲပေါ့အဲ့လိုမျိုးတွေ့နေအလုံးစုံကြည့်လို့ရှင်းနေတန်းနိုင်ဘူးလားခဏပေါ့အခုကျွန်တော်တိုင်ကတော့ခေါင်းတော့ပြပါတယ်အင်းမကြောက်တန်းနိုင်တော့ပဲရှင်းအချမ်းပြီးတော့မပြတ်ဘူးပေါ့နော်အဲ့ကျွန်တော်ဆိုင်ကြောက်ပေါ့မဆယ်လို့ရှင်းနေတော့ရှောက်မှာလေအဲ့တော့ဆက်တော့ပြီးကောင်းပါတယ်ပြီးတော့ဖြစ်မှာပဲပေါ့နော်
မြန်မာအာဏာပိုင်တွေရဲ့သတိပေးထုတ်ပြန်ချက်အရရန်ကုန်နဲ့မန္တလေးမှာမကြာခင်ကာလအတွင်းလျှက်စစ်မီးပြန့်ဖြူးမှုကိုရှော့ချသွားမယ်လို့ဆိုပါတယ်အခုဆိုရင်ရာသီဥတုပူပြင်းတဲ့ຫນွေကာလရောက်လာပြီဖြစ်တာကြောင့်ရေအားလျှက်စစ်ထုတ်တဲ့ဆယ်ကြီးတွေမှာရေခမ်းချောက်မှုကြောင့်ရေမျက်နှာပြင်14ဘီလောက်ရော့ကျလာပြီးထုတ်ယူမဲ့လျှက်စစ်ပမာဏရော့ကျလာနိုင်တာကြောင့်မန္တလေးမှာဆိုရင်မြို့နယ်လိုက်အလှည့်ကျမီးပေးသွားမယ်လို့ကြေညာထားပါတယ်ခင်ဗျာ
VOA ရဲ့အင်ကာနဲ့မနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမနေ့ခင်ပါရှင် VOA အမေရိကန်အသံက2019ခုနှစ်ဧပြီလ30ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုနားဆင်ကြည့်ကြရတာဖြစ်ပါတယ်အခုဒုတိယပိုင်းမှာတော့သတင်းဆောင်မှာတပုတ်ကိုထုတ်လွှင့်ပေးဖို့ရှိပြီးကမ္ဘာသတင်းတွေထဲကမြန်မာဆန်ရကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်သင်ခန်းစာတို့ကိုလေ့လာပြီးမှာတော့
ကျွန်တော်တို့ဒါဟို insurance market အတွက်ကောမြန်မာနိုင်ငံရေးသွင်းပို့လွှင့်ဖို့ဒီပတ်ဝန်းကျင်အတွက်ကောကောင်းမွန်တဲ့အဲ development နော်ဘယ်တခုဖြစ်ပါတယ်လုပ်ငန်းကိုတခြားနိုင်ငံတွေ
အပတ်စဉ်စီးပွားရေးကဏ္ဍမှာနှာစင်ကြရပါမယ်နောက်ပိုင်းမှာတော့တူတာဆုံးလဲအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာဒီမိုကရေစီရေးအတွက်စွန်းစွန်းတမန်ကာလကြာရှည်ဆောင်ရွက်ခဲ့သူအင်ဒီယားနာပြည်နယ်အထက်လွှတ်တော်အမဟာရစ်ချက်လူကာဟာအသက်89နှစ်အရွယ်ပြီးခဲ့တဲ့တင်းငွေတွေကကွယ်လွန်ခဲ့ပါတယ်ဒီအကြောင်းဒေါ်လလတန်းကစူးစီးတင်ပြပေးမှာပါရှင်
Indiana ပြည်နယ် Republican အထက်လွှတ်တော်မဟောင်း Richard Lugar ဟာဧပြီလ28ရက်နေ့မနေ့ကအသက်89နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ကြောင်း Washington DC ရှိ Lugar Center ကနေ့နေ့ကထုတ်ပြန်ခဲ့ပါတယ်။သူဟာ Indiana ပြည်နယ် Indianapolis မြို့တော်ရဲ့မြို့တော်ဝန်အဖြစ်ရှစ်နှစ်ကြာထမ်းဆောင်ခဲ့ပြီးတဲ့နောက် Indiana ပြည်နယ်ကနေအထက်လွှတ်တော်အမဖြစ်1989ခုကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်အထက်လွှတ်တော်မှလူကဟာ2012ကပြန်လည်ရွေးကောက်ခံရမှာအရေးရှုံးနေခဲ့တဲ့အတွက် Washington DC မှာလူကစင်တာကိုမတည်ခဲ့ပြီးကမ္ဘာတစ်ပတ်စားနပ်ရိက္ခာဖူလုံရေးကျက်လက်နဲ့များဖြစ်သိရေးနိုင်ငံခြားထောက်ပံ့မှုထိရောက်မှုရှိရေးနဲ့ Republican နဲ့ Democrat နှစ်ပါတီကြားပူးပေါင်းဆောင်ရွက်ရေးအတွက်ပရဟိတလုပ်ငန်းကိုဦးဆောင်ခဲ့သူဖြစ်ပါတယ်36နှစ်ကြာထက်လွှတ်တော်မှာတာဝန်ထမ်းဆောင်စဉ်လူကာဟာမြမအရေးကိုဦးစားပေးဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။ထက်လွှတ်တော်မှာလူကာရဲ့အင်ဒီယားနပြည်နယ်မှာထိုင်းနဲ့မလေးရှားဒုက္ခသည်စခန်းတွေကမြမဒုက္ခသည်တွေအဓိကလာရောက်အခြေချတဲ့ပြည်နယ်ဖြစ်ခဲ့ပြီးမြမဒုက္ခသည်ပေါင်းအခုဆို2000ခွဲလောက်ရှိနေပြီဖြစ်ပါတယ်။အင်ဒီယားနချေဆိုင် BACI ခေါ်မြမအမေရိကန်လူမှုအဖွဲ့အစည်းရဲ့အမှုဆောင်ညွှန်ကြားရေးမှူးအလိုက်ဇာဗနီကထဲလို့တော့မှလူကနဲ့ပတ်သက်လို့အခုလိုအမှတ်တရ VOA ကိုပြောပါတယ
်သူကကျွန်တော်တို့မြန်မာနိုင်ငံအတွက်ကိုအများကြီးကူညီခဲ့တဲ့ပုဂ္ဂိုလ်တစ်ယောက်ပဲကျွန်တော်တို့ဒီမိုကရေစီရဖို့ရအတွက်ကိုတော်တော်လေးကြိုးစားပြီးတော့လုပ်ကြိုက်ခင်းတယ်အဲ့ဒီလုပ်ခင်းတဲ့အတော်တွင်းမှာကျွန်တော်တို့နိုင်ငံအတွက်ကိုတော်တော်လေးအကျိုးပြုတဲ့ဥပဒေတွေကြားထားခဲ့တဲ့သူတစ်ဖြစ်မြောက်ကိုရီးယားနဲ့မြန်မာစစ်အစိုးရနျူကလ িয়ার လက်နက်ပိုင်းဆိုင်ရာပူပေါင်းမှုမရှိအောင်သူတော်တော်လေးကြိုးစားပြီးမှတာမီးခဲ့တယ်ပြီးတော့လည်းကျွန်တော်တို့ရဲ့နိုင်ငံဒီမိုကရေစီရဲ့အတွက် human right အတွက်ပါဥပဒေကျမ်းတွေလောက်တယ်ပြီးလို့ရှိရင်ဒီလိုရောက်နေတဲ့မြန်မာပြည်အတွက် scholarship ကိုလည်းစနေတဲ့လူကကျွန်တော်တို့အတွက်ဆောင်ရွက်လာခဲ့တယ်ပြီးလို့ရှိရင်နောက်တစ်ခုကမလေးရှားနိုင်ငံမှာမလေးရှားအနာပိုင်တွေကနေပြီးတော့လူကိုကူးမှုကိုလုပ်တဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံကထွက်လာတဲ့လူတွေတော်တော်များထောင်ပေါင်းနဲ့အထိသွားတယ်။အဲ့ဒီတွင်ကိုဟိုင်ပန်နိုင်ဖို့အတွက် congressional initiative နဲ့သူတို့တားမြစ်နိုင်တယ်သူရဲ့အလို့ကြောင့်ပဲဒီဟာတွေရတယ်။ဆိုတော့သတော်လေးကိုအခြေခံကြားနဲ့အခက်ကဏ္ဍနဲ့ပြီးတော့စနေတဲ့လူကကျွန်တော်တို့အတွက်ဆောင်ရွက်လာခဲ့တယ်။အခုကွယ်လွန်နေဆိုတာအမေရိကန်နိုင်ငံတွက်ပါမဟုတ်ဘဲနဲ့ကျွန်တော်နိုင်ငံဒီမိုကရေစီကိုချစ်တဲ့ Burmese community အတွက်ဆိုရှယ်မှုတစ်ခုကြီးပဲဖြစ်တယ်လို့ကျွန်တော်ယူဆပါတယ်
။ထက်လွတ်တော်မှလူကာဟာ1985ခုနှစ်ကနေ1989ခုပြင်2003ခုကနေ2009ခုထိထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်ထောင်ဆောင်ခဲ့ပြီး2009ခုကနေ2013ခုနှစ်အထိအဲ့ဒီကော်မတီရဲ့ဝါရင်အဖွဲ့ဝင်တဦးဖြစ်လဲထောင်ဆောင်ခဲ့သူဖြစ်ပါတယ်။လူကဟာအမေရိကန်နိုင်ငံခြားရေး policy မှာထစ်ထစ်မမြဲပြောဆိုနိုင်သူတူဖြစ်ခဲ့တဲ့အတိုင်းတောင်အာဖရိကအသွားရောင်ခွဲခြားမှုပပျောက်ရေးနှင့်20ရာစုဝင်ဆိုဗီယက်ယူနီယံပြည်နယ်ဟောင်းတွေမှာနျူကလ িয়ার နဲ့ဖြည့်သိမ်းရေးအတွက်ကြိုးပမ်းမှုတွေကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။2013ခုနှစ်မှာသမ္မတဘရက်အိုဘားမားကထဲလွတ်တော်မှလူကကိုအရက်ဖက်အမြင့်ဆုံးသမ္မတကချီးမြှင့်တဲ့ Medal of Freedom လွတ်မြောက်မှုဆုကိုလည်းပေးအပ်ခဲ့ပါတယ်။သူဟာ1996ခုနှစ်မှာသမ္မတဖြစ်ရွေးချယ်ခံဖို့ကြိုးပမ်းခဲ့ပြီးမှမအောင်မြင်ခဲ့ပါဘူး။အိန္ဒိယနဲ့ပြည်နယ်အုပ်ချုပ်ရေးမူဟောင်းဖြစ်သူလက်ရှိဒုတိယသမ္မတမိုက်ပင်စ်ကလူကွယ်လွန်မှုနဲ့ပတ်သက်လို့သူ့ရဲ့မိတ်ဆွေရင်းချတူပြီးပြင်ဂ ချီညိုလေးစားရသူတူဆုံးရှုံးမှုတွေဝန်ထမ်းကြောင့်တင်းလာနေကထုတ်ပြန်ခဲ့ပါတယ်။သမ္မတအိုဘားမားကတော့လူကဟာပြဿနာဖြေရှင်းတတ်သူတူဖြစ်ပြီးသူ့ကြောင့်ကမ္ဘာကြီးဟာပိုပြီးလုံခြုံစိတ်ချရနေပြီလို့သူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထဲလို့တော်မှဟောင်းလူကကွယ်လွန်ချိန်မှာသူ့နှပေးမှာဇနီးဖြစ်သူရှာလင်းနဲ့တာလီဥရုလည်းရှိနေတာဖြစ်ပါတယ်ရှင်။
အခုတော့ကိုကျော်လင်ကောက်နှုတ်ပြီးမတ်အင်ဂျင်နိုင်တဲ့အတူတင်ဆက်မဲ့ကမ္ဘာသတင်းမီဒီယာတဲကမြန်မာနိုင်ငံအကြောင်းတွေကိုနားဆင်ကြရအောင်ပါရှင်
။မြန်မာနဲ့ကမ္ဘောဒီးယားနဲ့နိုင်ငံကြားဆက်ဆံရေးတွေပို့ပြီးတော့အားကောင်းလာအောင်လှုပ်ဆောင်ဖို့ဒေါက်ဆန်းစုကြည်ကမ္ဘောဒီးယားနိုင်ငံမှာရောက်ရှိနေတဲ့အကြောင်းဆိုဖင်းချန်ရေးသားတဲ့သတင်းဆောင်မကို AP သတင်းမှာ AP 29ရက်နေ့ကဖော်ပြထားပါတယ်။တရုတ်နိုင်ငံကအပြန်ကမ္ဘောဒီးယားနိုင်ငံကိုတင်းလာနေက၃ရက်ကြာခီးစဉ်နဲ့ရောက်လာတဲ့ဒေါက်ဆန်းစုကြည်ဟာ NLD အစိုးရတက်လာပြီးကတည်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပထမဦးဆုံးကမ္ဘောဒီးယားကိုရောက်လာတဲ့တရားဝင်ခီးစဉ်လည်းဖြစ်ပါတယ်။ကမ္ဘာကျော်ရှေးဟောင်းအန်ကော့ဝတ်ဘုရားကျောင်းကိုမသွားခင်ဝန်ကြီးချုပ်ဟွန်ဆန်၊ဘုရင်နိုရိုဒွန်ဆီယာမိုနီနဲ့တခြားကမ္ဘောဒီးယားအရာရှိတွေနဲ့ဒေါန်ဆန်းစုကြည်တွေ့ဆုံမှုရှိပါတယ်။လူခွင့်ချိုးဖောက်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေကဖိအားပေးမှုတွေကြောင့်မြန်မာရောကမ္ဘောဒီးယားနဲ့နိုင်ငံလုံးဟာတရုတ်အစိုးရနဲ့ပို့ပြီးတော့နိနိကက်ကက်ရှိလာခဲ့ကြပါတယ်။ရခိုင်ပြည်နယ်တဲကနေရိုညာမွတ်စလင်တွေကိုတိမ့်နဲ့ချီပြီးတော့မောင်းထုတ်ခဲ့တဲ့ကိစ္စနဲ့မြန်မာကိုအနောက်နိုင်ငံတွေကဖိအားတွေပေးနေကြသလိုကမ္ဘောဒီးယားမှာတော့အတိုက်ခံနိုင်ငံရေးအင်အားစုတွေကိုလှုပ်လို့မရအောင်အစိုးရကဖိနှိပ်ထားမှုနဲ့ဖိအားတွေပေးခံနေရပါတယ်မြန်မာပြည်ကလူခွင့်ပြဿနာတွေကိုမြန်မာနိုင်ငံကပဲဖြေရှင်းခွင့်ရှိတဲ့နဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုတခြားနိုင်ငံတွေကနားမလည်ကြဘူးဆိုပြီးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့စက်တင်ဘာလအတွင်းဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံမှာမြန်မာဘက်ကနေအပြင်းထန်ကာကွယ်ပြီးတော့ပြောဆိုခဲ့ပါတယ်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကြားတန်တမာဆက်ဆံရေးကို1955ခုနှစ်ကစတင်တည်ထောင်ခဲ့ကြတာဖြစ်ပြီးအဲ့ဒီနှစ်ထဲမှာပဲနှစ်နိုင်ငံလုံးဟာဗက်မလိုက်ဂျာနေနိုင်ငံတွေအဖြစ်ရပ်တည်ခဲ့ကြတဲ့အကြောင်းဆိုဖင်းချန်ရေးသားတဲ့သတင်းဆောင်မကို AP သတင်းမှာ AP 29ရက်နေ့ကဖော်ပြထားပါတယ်
ရိုဟင်ဂျာပဋိပက္ခနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ကိုတိုက်တွန်းဖို့ဩစတြေးလျအတွက်အခွင့်အလမ်းပဲဆိုတဲ့ကောင်းစဉ်နဲ့ရီဘကာဘာဘာရေးသားတဲ့ဆောင်းပါးကို The Interpreter သတင်းမှာဧပြီလ29ရက်နေ့ကဖော်ပြထားပါရယ်32ကြိမ်မြောက်အာဆီယံဩစတြေးလျညီလာခံကိုအခုတစ်ပတ်အတွင်းမလေးရှားနိုင်ငံမှာကျင်းပပါလိမ့်မယ်ဒီညီလာခံဟာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ရဲ့အခမ်းအနားကိုဆွေးနွေးဖို့အခွင့်အလမ်းတစ်ရပ်ပဲဖြစ်ပြီးဒါကိုမပြတ်မကွက်ဆွေးနွေးတင်ပါရယ်ရခိုင်ပြည်နယ်တဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရတဲ့ကိစ္စအကြမ်းဖက်မှုတွေဆက်ပြီးဖြစ်နေတဲ့ကိစ္စဒုက္ခသည်တွေနေရမပြောင်းနိုင်ဘဲဖြစ်နေတဲ့ကိစ္စတွေဟာနိုင်ငံတကာကသိမြင်နေတဲ့ကိစ္စတွေဖြစ်ပါတယ်လူခွင့်ရေးချိုးဖောက်သူတွေလို့ဆွဆွဲခံထားရသူတွေကိုလည်းအခုချိန်ထိအေးအေးယူမှုမရှိသေးပါဘူးဒီပြဿနာတွေနဲ့ပတ်သက်ပြီးအာဆီယံဘက်ကအခုချိန်ထိဘာမှထိထိရောက်ရောက်မပြောသေးပါဘူးအာဆီယံရဲ့လမ်းကြောင်းအတိုင်းတခြားနိုင်ငံရဲ့ပြည်ရင်းရေးဝင်းပြီးမဆွတ်ဖက်ရေးမူကိုကင်ဆယ်ထားပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအာဆီယံနဲ့မြန်မာပါဝင်ရေးကိုထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေက1996ခုနှစ်ကကန့်ကွက်ခဲ့ကြတာပါ။1996ခုနှစ်တုန်းကတော့ဒေါ်ဆန်းစုကြည်ကဒီမဆွတ်ဖက်ရေးမူကိုဝေဖန်ခဲ့မှုပါတယ်။ဒီမူဟာအကူအညီမပေးဖို့အကြောင်းပြတာတသက်ပဲလို့ဆိုခဲ့တာပါ။အာဆီယံအဖွဲ့အနေနဲ့တော့သူတို့ရဲ့သူများနိုင်ငံပြည်တွင်းရေးဝင်မဆွတ်ဖက်ရေးမူဝါဒကိုဘယ်တော့မှဆွံ့လွတ်မှာမဟုတ်ပါဘူး။ဒါပေမဲ့လည်းဖြစ်ပေါ်နေတဲ့ပြဿနာအခက်အခဲတွေကိုကို့အကျိုးစီးပွားအရာတုံ့ပြန်ဖို့နဲ့အဖွဲ့အစည်းရဲ့အစဉ်လာကြားမှာလှုပ်ဆောင်နိုင်မဲ့လမ်းကြောင်းတစ်ခုကိုတော့ရအောင်ရှာသင့်ပါတယ်။ဩစတြေးလျနိုင်ငံအနေနဲ့မြန်မာနိုင်ငံဆိုင်ရာပြဿနာတွေကိုအခုတစ်ပတ်အတွင်းအသေးချာဆွေးနွေးသင့်တဲ့အကြောင်းရီဘကာဘာဘာရေးသားတဲ့ဆောင်းပါးကို The Interpreter သတင်းမှာဧပြီလ29ရက်နေ့ကဖော်ပြထားပါတယ်ရှင်။
အခုကတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရမယ့်အချိန်ပါရှင်ဒေါ်လာလတ်တန်းကစီစဉ်တင်ဆက်ထားပါတယ
်ဒီဂရမ်နဲ့တင်ပြမယ် idiom အသုံးကတော့
shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက shoot shoot ကပြစ်တာဒီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ you are your ကသင်ဤ mouth mouth ကပါဇက်ဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တယ်ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အသေးပဲကစကားကိုပြောတင်လာတဲ့ပို့ပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်စကားမှာတော့အာချောင်းနာလေထွားတာစသဖြင့်အသုံးတွေလို့ဖြစ်ပါတယ် အများအပြားစကားဆိုတာဟာပြောတင်တာထက်ပိုပြောရင်အမှားပါလိရှိတာသောရရှင်များလည်းအသိဖြစ်ပါတယ်ဒါကြောင့်မို့ shoot your mouth off ကလေပစ်တာလေထွားတာအာချောင်းနာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John don't go shooting your mouth offabout how much money you're earning from your stock investment. You know, stock prices always rise and fall.
Johnny, mean stocks ma yin ni myauk nan lai da, ngwe dwi be law ya lai de so de chang le lo ma thwa li ni. Stock zee dwi ha ate cha shi sme so da le min le a ti ba lo de be ya ba de. U ma go naw ta khaw na sin chi ja ya aw.
John,Don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
လေလုံးထွားတယ်လေပစ်တယ်အားချောင်းတယ်လို့ပြောခြင်းရင် idiom အသုံးရဘယ်လိုပြောမလဲ
Shoot your mouth off.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တလလတန်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါလေရှင်အခုကတော့မြန်မာနိုင်ငံမှာအသက်အမကန်ဈေးကွက်တွင်နိုင်ငံခြားလုပ်ငန်းကြီးတွေအပြည့်အဝဝင်ရောက်လုပ်ကိုင်ဖို့ခွင့်ပြုလိုက်တဲ့အရေးနဲ့ပတ်သက်ပြီးအမေရိကန်အာဆီယံစီးပွားရေးကောင်စီမြန်မာစီမံခန့်ခွဲရေးမှူးကိုလာဖုံးမြင့်နဲ့ဆွေးနွေးတင်ဆက်ထားတဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ဒါလည်းလုံးပါလားခင်ဗျာအကြီးကအခုဒီအသက်အမကန်လုပ်ငန်းကိုတော့နိုင်ငံခြားကုမ္ပဏီ၅ခုကိုတရားဝင်တော့အပြည့်အဝလုပ်ပိုင်ခွင့်ပေးတယ်ဆိုတာဒါကျွန်တော်တို့ဝမ်းသာအားရဂုဏ်ယူကြိုးစားတဲ့အစိုးရဘက်ကဟိုတောင်းတွေးပြီးတော့သူတို့ပြုလုပ်တဲ့ဒီဥပဒေမူကြမ်းပေါ့နော်အဲ့ဒီတစ်ခုဖြစ်ပါတယ်ကျွန်တော်တို့ဒါဟို insurance market အတွက်ကောမြန်မာနိုင်ငံရေးတင်ပို့တဲ့ဘုဒီပတ်ဝန်းကျင်အတွက်ကောကောင်းမွန်တဲ့အဲ development နော်ဘယ်တစ်ခုဖြစ်ပါတယ်လုပ်ငန်းကိုတခြားနိုင်ငံတွေဒီသူဖြင့်ဟိုအရှိတိုင်းရနိုင်ငံတွေရောနောက်တိုင်းနိုင်ငံတွေရောဖွင့်ပြလိုက်တာ balance playing field ပေါ့ကျွန်တော်ခေါ် balance playing field ရှင်းပြိုင်လို့ဟိုမြင်မြတဲ့ရှင်းပြိုင်ခွင့်ပေးလိုက်တယ်လို့ကျွန်တော်တို့ယူဆပါတယ်ပြီးတော့ဒါကိုကျွန်တော်တို့ကြိုးစားပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီလူတွေဘယ်တော့လောက်လုပ်ငန်းစနိုင်မလဲ
အခုလောစရတော့အဲ့ဒါဒီ official date နဲ့တို့လုပ်ပိုင်ခွင့်နေရာစီးပွားစီမံဝန်ကြီးဌာနကနေပြန်ပြီးတော့ထုတ်ပြန်มาဖြစ်တယ်ဒါပေမဲ့လောစရမှာတော့ကုမ္ပဏီ၅ခုကိုတရားရဲတော့အပြည့်လုပ်ပိုင်ခွင့်သူတို့ပေးလိုက်ပါပြီ
။ဒီအမကန်လုပ်ငန်းကဗမာပြည်မှာတော့ပုဂ္ဂလိကလုပ်ငန်းတွေကတချို့ဒီကုန်ပစ္စည်းအမကန်တို့ဘာလို့တော့ကျမကြားဘူးပါလဲ။ဒါပေမဲ့တွင်းတွင်းကျဲကျဲသိမရှိဘူးပေါ့နော်။အဲ့တော့နိုင်ငံခြားကလုပ်ငန်းတွေဝင်လာတော့ရောတွင်းကျဲမဲ့လာလာရှိပါသလား
။ဟုတ်ကဲ့ခင်ဗျာရှိပါတယ်။ဘာလို့လဲဆိုတော့နှစ်ပိုင်းရှိတယ်ခင်ဗျာ။ဒီနံပါတ်၁ကတော့ဒီဝင်လာတဲ့ရင်းနှီးမြှုပ်နှံမှုဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုအမကန်လုပ်ငန်းတွေကဒီအမကန်လုပ်ငန်းကိုအခြေတည်ပြီးတော့ပြည်တွင်းစီးပွားရေးမှာပြန်ပြီးအရင်းညှို့နှံမှုဖြစ်ဖို့အလားအလာပုံများတယ်။ဘာလို့ဆိုတော့အခုသူတို့ကအမေရိကန်တို့ကနေဒါတို့နိုင်ငံတွေဒီရင်းညှို့နှံမှုကုမ္ပဏီတွေဝင်လာပြီဆိုရင်ရင်းညှို့နှံမှုလုပ်ငန်းမှာသူတို့ကလုပ်တယ်။အမကန်လုပ်ငန်းမှာသူတို့ဝင်လုပ်တယ်။လုပ်ပြီဆိုရင်အမကန်နဲ့ကြားတဲ့ဒီဘယ်လိုပြောမလဲ dues ပေါ့နော် fees ကိုသူတို့ကဒီပြည်တွင်းစီးပွားရေးမှာပြန်ပြီးရင်းညှို့နှံမှုဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့overall what the charge and all about တိုးတက်ဖို့လာလာရှိပါတယ်အဲ့ဒါနံပါတ်1အဲ့နံပါတ်2ကတော့ဟို competition ပေါ့နော်ရှင်ပြိုင်မှုကိုဖွင့်ပေးလိုက်တာဒါအရင်တော့ကတော့ဒီ monopoly လိုမျိုးတစ်ခုရှိတဲ့ company ဒါမှမဟုတ်လေအစိုးရပိုင် company တစ်ခုကဒဇေးဆိုရင်ဒဇေးပဲအဲ့ထက်မတက်ဘူးဒီ threat rate ဖြစ်နေလေအခုကကျတော့ company အများကြီးပါဝင်ပတ်သက်လာတဲ့အတွက် market mobilization ပေါ့နော်ဟို market လှုပ်ခတ်မှုပုံများလာတယ်ပုံများလာတယ်ဗျာဒီဈေးဖြစ်ပြန်ဖို့ပုံများလာမယ်အဲ့တော့ပြည်သူနဲ့ customer တွေအတွက်ပို့ပြီးတော့အသုံးပြင်မယ်ပို့ပြီးတော့သူတို့လုံဆောင်လို့တောင်းပေါ်မယ်နော်ဈေးထုံးနေပြီးတော့ရလက်တွေထွက်လာဖို့ကျွန်တော်တို့အသုံးပြပါတယ်ခင်ဗျာဟုတ်ကဲ့
ပြည်သူတွေလက်လန်းမိတဲ့ဈေးနှုံရောဖြစ်နိုင်ပါမလားရှင်ဒီအမနိုင်ငံတကာအာမခံလုပ်ငန်းတွေအားဒီအသက်အာမခံဆိုရင်အထူးသဖြင့်ဈေးကြီးတတ်တော့လေဗမာပြည်မှာရောက်တော့ရောအများစုလက်လန်းမိတဲ့ဈေးနှုံမျိုးဖြစ်လာနိုင်ပါမလားရှင
်ဟုတ်ကဲ့ဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်ခုနပြောလိုပါပဲမြန်မာနိုင်ငံကဒီအသက်အမကန်နဲ့ဖွင့်ပြလိုက်တယ်ဆိုတော့အသက်အမကန် CRN တို့လုံးပတ်ပြန်ပေးလိုက်တာတခုရဲ့လို့ပဲကြည့်ပြီးတော့ဟိုတုံးတက်လို့မရပါဘူးအသက်အမကန်ဖွင့်လိုက်တယ်ဆိုတော့တခြားသောအမကန်လုပ်ငန်းတွေအတွက်နောက်လိုက်နောက်ပါ
เนาะที่potential ป่ะเนาะพุ่งไปได้ตัวမျိုးဖြစ်ပါတယ်။အခုဒီနေ့ကျွန်တော်တို့မြန်မာနိုင်ငံကဒီ agriculture เนาะဟိုအရန် focus နေရတဲ့နိုင်ငံဖြစ်တယ်။ဒီအခုဒီဖြင့် farmer ဒီကျွန်တော်ရဲ့တောင်ဆန်မှာဦးကြီးရေကျွန်တော်တို့ရဲ့ဟိုလဲမီဒေတာအကောင်လုံးအတွက်အာမခံတွေကအဲ့နောက်ဆက်တွဲမှာပါလာမယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။အဲ့ဒါအတိအကျကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။ဘာလို့ဆိုတော့လောလောဆယ်မှာတော့အသက်အာမခံကိုတရားခံလုံးဖွင့်ပေးလိုက်တယ်။ဖွင့်လိုက်တာအဲ့အသက်အာမခံကို base လို့တည်ပြီးတော့တခြားသောလုပ်ငန်းတွေဘယ်လိုမျိုးထွန်းပေါက်မလဲ။အဲ့ဒါဟုတ်တကားဖွင့်လိုက်တော့ဗောဗျာအဲ့လိုမျိုးဟိုရင်ကြည့်ပြီးသုံးသပ်မှာဖြစ်ပါတယ်ဟုတ်ကဲ့
အဲ့တော့ဒီလုတ်ခွင့်ရတဲ့လုပ်ငန်းကြီးတွေရဲ့အာဂုံးတိတ်ခါပေါ့เนาะဘလောက်ထိခိုင်မာလဲဘလောက်ထိယုံကြည်စိတ်ချလဲဆိုတာလဲဟိုပြောပြပေးပါအောင်ရှင
်ဟုတ်အခုလောလောဆယ်ပြည်တဲ့ကုမ္ပဏီ၅ခုထဲမှာကုမ္ပဏီတစ်ခုက Hong Kong based ကုမ္ပဏီတစ်ခုဖြစ်တယ်နောက်တစ်ခုကကြတော့အဲ UK based ကုမ္ပဏီတစ်ခုဖြစ်တယ်နောက်တစ်ခုကဓာတ်ရရှိဂျပန်ကုမ္ပဏီတစ်ခုဖြစ်တယ်အဲကျန်တဲ့နောက်ခုကတော့ US နဲ့ Canada ပေါ့เนาะအကုမ္ပဏီဖြစ်ပါတယ်တို့ရဲ့ဟိုအရှိအောင်အားချရောကျွန်တော်တော့ဒီတခြားနိုင်ငံတွေတို့ကျွန်တော်ပြောနိုင်ဘူးဒါပေမဲ့6ကကျွန်တော်တို့ American Express Sugar Council ရဲ့အော်ဝင်ပတ်သက်တဲ့ကုမ္ပဏီတခုဖြစ်တဲ့အတွက်6အတွက်ကတော့ကျွန်တော်ပြောရမယ်ဆိုတော့အရှိအောင်အားချ market မှာရောတရုတ် market မှာရောတို့လုံးဆောင်နေရနှစ်ပေါင်း30ကျော်ပါပြီခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီအာမခံအခုအသက်အာမခံကစပြီးတော့နောက်ထပ်ဆင့်ဘွားတွေပေါ့နော်ခုနကကုလဖုံးမြင့်ပြောသလိုပဲဘယ်လိုလုပ်ငန်းတွေတိုးပွားလာနိုင်ပါသလဲအကျိုးရှိလာနိုင်ပါသလဲ
ဟုတ်ကဲ့အဲ့နောက်တစ်ခုအသက်အာမခံခင်ဗျာနော်အသက်အာမခံပြီးတော့ကျန်းမာရေးအာမခံပြီးတော့ဒီအဲ site ပြုရေးနဲ့ဆက်ဆက်တဲ့လုပ်ငန်းတွေအတွက်အာမခံအဲ့ဒါကျွန်တော်တို့ဟိုနောက်အချိန်တိုင်းတာတစ်ခုမှာမျောလင့်မျောမှန်းရတဲ့ဟို project trajectory ပေါ့နော်ဖြစ်နိုင်ကြည့်ပေါ့နော်အဲ့ဒါအဲ့တော့ဒီကျန်းမာရေးအာမခံနဲ့ဒီ site ပြုရေးနဲ့ဆက်ဆက်တဲ့လုပ်ငန်းတွေအတွက်အာမခံဖြစ်ပါတယ်ဟုတ်ကဲ့
ဟိုရနှုံးပြေလုတ်ခွင့်ရပြီဆိုတဲ့ဟိုအနေအထားပဲရှိသေးတာပေါ့နော်ဆိုတော့
ဟို
ဈေးခွက်ထိုးဖောက်တာမျိုးစနေတာမျိုးတွေရောရှိနေပြီလားဒီကုမ္ပဏီကြီးတွေဘက်က
ဟုတ်ကဲ့ကျွန်တော်တို့အခုဆိုချက်ဆိုရင်သူတို့ဒီဟိုဒီအခုအမရေတရားခံလုံးပေးတဲ့ကုမ္ပဏီ၅ခုလုံးပါလေမြန်မာနိုင်ငံတွင်းမှာရုံးဝယ်ဖွင့်ပြတဲ့ကုမ္ပဏီတွေပဲသူတို့ပေးတာခင်ဗျာဟောဒီ market ကိုဖွင့်ပေးရဆိုတာပြည်တွင်းမှာအနည်းဆုံးတစ်နှစ်ရုံးဖွင့်ပြတဲ့ကုမ္ပဏီတွေပဲပေးတယ်သူတို့ကဒီအပြည့်ဝဝင်ရောက်မှုမရှိသေးရင်တော့မှ market ထဲကို design fan ကျိုးဝင်နေပြီးသားကုမ္ပဏီတွေပဲပေးတာဖြစ်တယ်။အဲ့တော့ကုမ္ပဏီတိုင်းကအခုမှစပြီးတော့ဒီတရားရုံးလို့ license ရမှဝင်လာပေါ့ခင်ဗျာ။တော်တော်များများပြည်တွင်းမှာဆက်ဆက်အနည်းဆုံးကနေ9နှစ်အထိရှိနေပြီးသားကုမ္ပဏီဖြစ်ပါတယ်။ဟုတ်။
ဟိုနည်းနည်းတော့ပြောရခက်တယ်နော်။ဒီဟိုလာစင်ကြီးကဘလောက်သွင်းရမလဲ။တို့ဈေးနှုန်းတွေကဟိုရော်ကြီးကဘလောက်ဆိုရဲအတိုင်းတားတွေတော့ကျမတို့မသိရသေးတော့ဟုတ်ကဲ့
ဘောကကျွန်တော်တို့ကြည့်ရမှာရော်ကြီးဘလောက်ရဲဟိုဘလောက်သွင်းရမလဲဆိုတာမကြည့်ပဲနဲ့ပို့ပြီးတော့ဒီ international ပေါ့နိုင်ငံတကာအရှိန်ကြီးရဲ့တော့ဒီအာမရလုံငန်းတွေဝင်လာနေပြဒီရော်ကြီးရောသွင်းရတဲ့တုံးကပြည်သူအတွက်ပို့ပြီးတော့ effective ပို့ပြီးတော့ efficient ဖြစ်မယ်လို့သုံးသပ်တာဘာလို့လဲဆိုတော့ပိုင်ဆိုင်မှုပုံများတယ်လေအဲ့တော့ကုမ္ပဏီတစ်ခုကဟို overall monopoly မရှိတော့ပဲနဲ့တခြားကုမ္ပဏီတွေပြန်ရပြီဆိုရင်တို့ရဲ့လုံထုံးလုံစင်ကပို့ပြီးတော့ပြည်သူအတွက်ပို့ပြီးတော့ဟိုတင့်မယ်ပို့ပြီးတော့ဟိုဘယ်လိုပြောရမလဲ
ဟုတ်ကဲ့ရွေးချယ်စရာပို့များလာ
ရွေးချယ်စရာပို့များလာတာအဲ့ဒါ sport rain ပေါ့နော် positive school တွေကျွန်တော်ကြည့်ရကြည့်ရနေရမှာဖြစ်ပါတယ်
ကိုရတော့တူတာဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးရမယ့်အချိန်မှာရှင်ကိုအောင်အောင်ကအစီအစဉ်တင်ဆက်ထားပါတယ
် The Philips Jessup နိုင်ငံကဥပဒေဆိုင်ရာတရုတ်ပြတရခွင်ပြိုင်ပွဲကိုနိုင်ငံပေါင်း100ကတက်တူကောလိပ်ကိုစားပြုအသင်း900လောက်ပါဝင်ရှင်ပြိုင်တာပါနိုင်ငံတွေကြားပြဿနာဖြစ်ပွားပြီးတဲ့နောက်ICJ နိုင်ငံတကာတရားရုံးရှိမှာရှောက်လဲချက်ပေးရတဲ့ပုံစံမျိုးရှင်ပြန်ရတာပါ2019ခုနှစ်ပြည်တွင်းမှာဘလို့အကြောင်းအရာနဲ့ပတ်သက်ပြီးတော့ရှောက်လဲထုချေရလဲဆိုတဲ့အကြောင်းဥပဒေကြောင်းသူတဦးဖြစ်တဲ့မြမအသင်းဝင်မတ်ပြည့်ပြည့်ဖြူကအခုလို့စပြောပြပါရစေ
ဟုတ်ဒီပြိုင်ပွဲကတော့နိုင်ငံနှစ်နိုင်ငံရှိရဲ့နိုင်ငံနှစ်နိုင်ငံ
ဟိုးရင်တော့နိုင်ငံအကြီးပေါ့နိုင်ငံအကြီးကနေသူကဒီနွားအရိုင်းနေရှိတယ်နွားရိုင်းနေကသူကမွေးလို့မရဘူးတနိုင်ငံတစ်တိုင်းကူးနေတယ်ပေါ့ဒါပေမဲ့သူကနိုင်ငံအကြီးကနေတနိုင်ငံနဲ့သိမ့်ပိုက်ပြီးတော့နိုင်ငံအသေးနှစ်နိုင်ငံခွဲသွားတဲ့အခါမှာဟိုဒီနိုင်ငံနှစ်ခုရဲ့ဒီနွားကိုဘသူကပိုင်လဲဆိုရဲပြဿနာလေးဖြစ်တယ်ပြီးတော့နောက်ထပ်ပြဿနာကဘာလဲဆိုတော့ဒီနွားကိုပေါ့နော်တတ်ကြတယ်ဟိုဘက်လည်းတတ်တယ်ဒီဘက်လည်းတတ်တယ်အဲအဲ့ဒီပြင်ကိုဒီတစ်ဖက်ကကျတော့ culture အတွက်တတ်တယ်တစ်ဖက်ကကျတော့ဆေးထုတ်ဖို့တတ်တယ်ပေါ့ဆေးထုတ်ဖို့တတ်တယ်ဆိုတော့သူကလူအသက်ကိုကယ်ဖို့တတ်တယ်ပေါ့အဲ့ဒီနှစ်ခုကရောဟိုပေါ့တက်လို့ရသလား proportionate ဖြစ်သလားဖြစ်ချင်တော့ဒီနွားအမျိုးအစားကလည်းဘယ်လိုမျိုးလဲဆိုတော့သူက endangered ဖြစ်နေပြီပေါ့တဖြည်းဖြည်းမျိုးတုံးနိုင်တဲ့အနေအထားမျိုးရောက်နေတဲ့နွားမျိုးဖြစ်တယ်ပြီးတော့သူတို့မွေးလို့မရအောင်ဒီဆေးကလည်းနောက်တစ်မျိုးအနေနဲ့ထုတ်လို့မရအောင်ထုတ်လို့မရတဲ့နွားအဲ့လိုမျိုး enzyme ဖြစ်နေတဲ့အခါမျိုးကြတော့သူကဒီဘယ်လိုပြောမလဲဒီဆေးကိုထုတ်ဖို့အတွက်ဒီနောက်ထပ်တက်ဖို့ဖြစ်လျှောက်မလားမရဘူးလားဆိုပြီးတော့ဟိုဒီအမှုတွေကအဲ့ဒီဟာ case လေးပါ
နိုင်ငံကိုစားပြုအကောင်းဆုံးအသင်းနဲ့ရှင်ပြန်ရတာကြောင့်ပညာရေးအများကြီးရခဲ့တယ်လို့ပြောသူကတော့ကိုဇေယျနိုင်ပ
ါ round တစ်ခုချင်းစီမှာကျွန်တော်တင်ယူစရာအများကြီးရခဲ့ရပေါ့သူရဲ့တခြားအသင်းတွေရဲ့စကားပြောပုံပြောဟန်နောက်တရားသူကြီးရဲ့မေကွန်မေရဲ့ပုံစံမျိုးနောက်ကျွန်တော်အဖြေဘယ်လိုပြန်ဖြေရအဲ့လိုမျိုးအစားပေါ့တင်ယူစရာအများကြီးရခဲ့နောက်အဲ့တော့ပွဲပြီးပြီးချင်းတော့စိတ်ပွဲမတိုင်တော့စိတ်လှုပ်ရှားရတယ်။ဒါပွဲပြီးတော့လည်းစိတ်တက်တာရပါဘူး။အနည်းဆုံးတော့ကိုအကောင်းဆုံးကြိုးစားခဲ့ကိုတက်နိုင်တဲ့များရှိတဲ့များပြောမယ်เออโกมาชื่อไอ้หายอกลงทุบตรงแกอะกางซุจ้าแกโหลเทมาโอเค
ภาษาสกาใบอะทุทะเพียงปัญญาแยสันยาภาษาสกาใบมาอาเนเจ็ดดิชื่อได้อะเพียงตีนยูเลลาแกยาบုံเจ็ดมาตูแกดาโกตรีทามิเดโลเมมาอะเถินเวมะหละเยดนาวินกะอะกุโลเปียวบาระ
อ๋อโอเคจนเราคือที่มาตุ้ยอ่ะนะ2คู่ป่ะเนาะ language ตุ้ยอ่ะ legal sense ตุ้ยอ่ะ legal sense ဆိုတာဒီဥပဒေတွေးခေါ်ပေါ့တွေးခေါ်တယ်ပြီးတော့ language ကတော့ကျွန်တော်တို့ကဒါအကုန်လုံးကတော့ဟိုအင်္ဂလိပ်စာဆိုတော့ကျွန်တော်တို့ရဲ့အင်္ဂလိပ်စာလို့ပြောတာပေါ့ဒီမှာじゃအင်္ဂလိပ်စာဒုတိယဘာသာစကားလို့ဖြစ်နေကျွန်တော်တို့နိုင်ငံမှာအဲ့ဒီတစ်ခုအခုကအင်္ဂလိပ်စာဆိုမှဒါမှအတမအင်္ဂလိပ်စာလို့ပြောရတာမဟုတ်ဘူးဥပဒေစကားလုံးအသုံးအနှုန်းနေတွေးရတဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှာလဲပေါ့တစ်ခုကောင်းတာတစ်ခုရှိတာအကြောင်းနေမှာじゃအင်္ဂလိပ်လို့သင်တယ်အဲ့ဒီတစ်ခုじゃတော့ကျွန်တော်တို့ပြန်တွေးရဲ့အချိန်မှာဟိုနည်းနည်းအထောက်အကူဖြစ်တာပေါ့ဒီမှာဒါပေမဲ့ဟို language ကတော့သူများနဲ့ရှင်တော့ကျွန်တော်တို့ကနည်းနည်းနောက်ကျသေးဒီမှာလာရဲ့လူတွေထဲမှာ international school ကလူတွေလည်းရှိရဲဒီဟိုဘာသူတို့ရဲ့ဟိုအင်္ဂလိပ်စာကသူတို့ရဲ့ first language အနေနဲ့ရှိရဲလူတွေကရှိရဲပေါ့အဲ့ဒီတခုတော့ကျွန်တော်တို့ဟို legal sense ဘက်မှာတွေးခေါ်မှုတွေရတဲ့ဟိုကွာတာတော့ကွာတာပေါ့နည်းနည်းပါးပါးတော့ဘယ်လိုဖြစ်လဲဆိုတော့သူတို့စီမှာကျတော့ဟိုငငယ်ကလေးကဒီစာအုပ်တွေရဲ့ပို့လေ့လာမှုတွေပုံစံကကွာပေါ့အဲ့ legal analysis လုပ်တဲ့ပုံစံကကျွန်တော်တို့เนี่ยတော့နည်းနည်းလေးတော့ကွာတယ်အဲသူတို့ကမမြင်တဲ့ကျွန်တော်တို့မမြင်တဲ့ shoot out ဘက်ကလည်းမြင်တယ်ပေါ့
ဒီပြိုင်ပွဲမှာပါဝင်ရတဲ့အတွက်ရှေ့နေရှေ့ရဲ့ပညာပိုင်းနဲ့နိုင်ငံတကာဥပဒေပိုင်းဆိုင်ရာမှာပို့နားလည်လာတယ်လို့ပြောသူကမလင်းပြေပ
ါတခြားအေးတေးရပြတဲ့ပြိုင်ပွဲတွေခါကြတော့သူကဥပဒေတစ်ခုတည်းကိုပဲတည်တက်လုပ်တဲ့ဟာမျိုးတရားဟာကြတော့သူကအပြည့်ဆိုင်ရာဟာဥပဒေလိုဟာမျိုးဟာကြောင့်သူအရန်ကျဲအရန်ကျဲဟာကြောင့်ဖက်တဲ့ဟာတွေကအများကြီးဖက်တယ်ပင်တော့ပင်မနဲ့ဒါပေမဲ့အများကြီးဖက်တဲ့ဟာကြတော့ဟိုကကိုကပို့ပြီးတော့တင်ယူရတာပေါ့နော်ဟိုဟာလည်းကိုတီဝိုင်းဒီဟာလည်းကိုတီဝိုင်းကိုထားပြီးဝိုင်းဆိုလို့ရှိရင်ဟိုမြန်မာနိုင်ငံမှာဟိုမတင်ရတဲ့အဲဟိုပါလဲ endangered species တို့ပါတော့အဲ့လိုဟာမျိုးတွေအဲ့လိုမျိုးအသေးစိတ်မတင်ရတဲ့ဟာတွေကိုကပို့ပြီးတော့လေ့လာပြသွားတယ်အဲ့ဒီပထမဆုံးအဲ့ဒီဟိုစာရေးတဲ့အချက်မှာဟာကြတော့အဲ့ဒီဟာအရန်ကောင်းပါတယ်ကိုကအများကြီးစာဖက်ဖြစ်သွားတယ်အဲ့တော့စာဘလို့ဖက်ရလဲလည်းတီဝိုင်းစာဘလို့ရေးရလဲဆိုတာလည်းတီဝိုင်းဒုတိယအနေနဲ့ဟာကြတော့ကိုကဘယ်လိုပြောမလဲရှင်းနေရှင်းရဲ့ပညာပို့ပြီးတော့ပေါ့နော် advocacy oral advocacy ဆိုရှင်းနေရှင်းရဲ့ပညာပို့ပြီးတော့တို့တက်လာရယ်ပေါ့နော်ဒီမနိုင်ငံမှာဟာကြတော့အဲ့လိုမျိုးအများကြီးပဲတိုင်ပွဲတွေပြိုင်ပွဲကအနေထားအသိမရှိဘူးဒီမှာဟာကြတော့လာပြိုင်တဲ့လူတွေအကုန်လုံးကကိုယ့်ရဲ့တခြားဟိုဘက်အသင်းကဆိုလို့ရှိရင်လည်းတို့ကလည်းအတော်နိုင်ငံစင်းကြီးအတော်ဆုံးလူတွေပဲလာကြဆိုတော့တို့ကလည်းအတော်ဆုံးပဲ judge တွေကလည်းဒိုင်လူကြီးတွေကလည်းကိုယ့်ကိုဒိုင်လူကြီးတွေကလည်းတို့ကတော်လုံးကအရန်နှစ်တိုင်းထိုင်လုပ်နေရလူတွေဟာကြတော့အတော်လုံးကအရန်မိုက်နဲ့ထိုင်လို့ကြီးရပဲပေါ့နော်တို့ကလည်းလာပြီးတော့တို့ကလည်းကိုယ်စစ်တာဟာကြတော့ကိုယ့်ရဲ့တို့မိကုန်းမင်းနေလေကိုကပုံပြီးတော့တင်ယူဖို့ခွင့်ရလဲရလေကိုယ့်ရဲ့ရေတွေ့ရလဲပို့တိုးတက်လာလို့နေပဲဆိုတော့နှစ်ခုစလုံးမှာတော့ကိုယ့်အတွက်ကတော့အကျိုးမြတ်တွေအများကြီးပဲရှိပါတယ်ပြင်မနေဆိုပေမဲ့လေ
ဘာသာရေးပိုင်းဆိုင်ရာပြိုင်ပွဲအကြောင်းအရာပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အတွေ့အကြုံရှိတဲ့လမ်းညွန်ပြသသူအသင်းအတွက်လိုအပ်တဲ့အကြောင်းမပြပြဖြူကပြောပါတယ်
ဒီတစ်ခါပြိုင်ပွဲအနေနဲ့ဗာမြင်မိလဲဆိုလို့ရှင်ပေါ့အဓိကဟို training ကောင်းကောင်းပေးနိုင်တဲ့လူတယောက်အနီးကပ်ရှိနေထိုင်တာအကောင်းဆုံးပဲလို့ထင်ပါတယ်။ဘာလို့လဲဆိုတော့ဟိုဒီ topic အရာ topic ကိုလေ့လာဖို့ဆိုတာအစအနေအစတော့ညအနေအဆုံးထိဒီ topic ကိုစလေ့လာတာရယ်။နောက်ပြီးတော့ဒီကိုက ဒီတစ်ခုကိုလေ့လာနေတယ်ဒါပေမဲ့ကိုလေ့လာနေတဲ့ဟာမှန်လားမှားလားဘေးကနေ recommend လုပ်ပေးဖို့ရယ်နောက်ပြီးတော့ဟိုကိုအမှားကြီးကိုမှန်နေရလို့ထင်နေတဲ့အခါမျိုးကြရင်အဆင်မပြေဘူးအဲ့တော့ဒီမှားတော့မှားတယ်လို့ပြောဘယ်လိုလေးပြင်လိုက်ပါတယောက်ယောက်ရဲ့ recommendation လေးဘေးနားမှာအများတန်းရှိနေတဲ့ trainer တယောက်လောက်ရှိရင်ပို့ပြီးတော့အဆင်ပြေရလို့ထင်တယ်ပြီးတော့ prepare လုပ်တဲ့အခါမှာလူရွေးတဲ့အခါမျိုးမှာဟိုဘာထည့်ပြီး consider လုပ်နိုင်လဲဆိုတော့သူကဟိုဒူးပေးတာပဲခံပြီးတော့ဟို commitment အပြည့်လုပ်နိုင်တဲ့လူမှပဲလုပ်နိုင်မယ်လို့ထင်ပါတယ်
မြန်မာနိုင်ငံနဲ့နိုင်ငံတကာတရားရေးကဏ္ဍမှာဥပဒေရေးရာနှံ့ဆက်ကျွမ်းကျင်တဲ့မြန်မာမျိုးဆက်သစ်တွေပေါ်ထွန်းလာဖို့မျှော်လင့်နေလို့ပြောကြားသူကတော့မြန်မာအသင်းအကြံပေးကိုကောင်းမြတ်အာကာဝါ
အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ဒီလွတ်လပ်ရေးရပြီးခါစားအချိန်မှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဥပဒေပညာရေးဥပဒေရေးရာအရင်အားကောင်းတဲ့အချိန်ဤနေသားတစ်ခုကိုကျွန်တော်ရောက်ရှိခဲ့ရခင်ဗျဒါပေမဲ့ဟိုဒီလွတ်လပ်ရေးရပြီးခါစားနောက်ပိုင်းအချိန်ဤမှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့နိုင်ငံရဲ့စနစ်တွေပြောင်းလဲမှုတွေကြောင့်ကျွန်တော်တို့ရဲ့ဥပဒေပညာရေးဥပဒေပညာရေးအပြင်ကျွန်တော်တို့ရဲ့တရားရေးပေါ့နော်တရားရေးကကျွန်တော်တို့ဒီအတိုင်းအတာတစ်ခုအထိကျွန်တော်တို့ဟိုကန့်တက်မှုတွေနဲ့ကျွန်တော်တို့ကြုံတွေ့ကြလိုက်ရတယ်ခင်ဗျအဲ့တော့ကျွန်တော်တို့မြန်မာနိုင်ငံကအခုလည်းအကုန်လုံးကျွန်တော်တို့ဒီမိုကရေစီလမ်းစဉ်ကိုလည်းကျွန်တော်တို့လိုက်နေပြီကျွန်တော်တို့နိုင်ငံတကာနဲ့လည်းရှင်ပြီးတော့ကျွန်တော်တို့စူးစမ်းနေကြတဲ့အချိန်ဖြစ်လာတဲ့အချိန်မှာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ဥပဒေကြောင်းသားအကြောင်းတွေရောရှိနေရောပေါ့နော်ကျွန်တော်တို့ပြန်ပြီးတော့ဒီစူးစမ်းပြီးတော့ခေါင်းထောင်လာဖို့အချိန်တစ်ခါအချိန်ရောက်ပြီလို့ကျွန်တော်အနေနဲ့ယူဆပါတယ်ခင်ဗျအဲ့တော့ဒီလိုမျိုးဒီ Jessup Mood Court လိုမျိုးကျွန်တော်တို့ဒီတရုတ်ပြတရခွင်တွေကိုဒီနိုင်ဝင်ပြိုင်ခြင်းအပြင်လည်းကျွန်တော်တို့နိုင်ငံတကာဒီဥပဒေပေါ့နော်နိုင်ငံတကာဥပဒေကိုတကယ်နားလည်တဲ့ဒီမျိုးဆက်သစ်ရှိနေကောင်းចောင်းသားဥပဒေចောင်းသားចောင်းသူဥပဒေပညာရှင်တွေကိုဟိုပေါ်ထွက်လာစေမှာဖြစ်ပါတယ်အဲ့တော့တစ်ချိန်မှာဆိုလို့ရှိရင်လည်းကျွန်တော်အခုလုပ်ခဲ့တဲ့နိုင်ငံတကာတရားရုံးဒီ ICJ ရဲ့ပုံစံတွေကိုနောက်ပိုင်းမှာကျွန်တော်မြန်မာနိုင်ငံကလည်းအခုကျွန်တော်အကုန်လုံးစိတ်ဝင်စားတဲ့အချိန်တစ်ခါတခုလည်းရောက်နေတဲ့အချိန်ကြောင့်နောက်ဆုံးတစ်ချိန်တစ်ခါမှာဒီလိုမျိုးဟိုအရေးကြုံလာတဲ့အချိန်ကြလို့ရှိရင်ပေါ့နော်ကျွန်တော်ဒီလိုမျိုးဒီနိုင်ငံတကာတရားရုံးရဲ့လုပ်ပုံကိုင်ပုံတွေ procedure တွေပြီးတော့ကျွန်တော်တို့ဘယ်လိုမျိုးလျှောက်လဲချက်တွေတင်ရမလဲကိုတကယ်နားလည်ပြီးတော့တကယ်နိုင်ငံတကာဥပဒေကိုလည်းကျွမ်းကျင်တဲ့ဥပဒေပညာရှင်ကောင်းတွေအများကြီးကျွန်တော်တို့ဒီလိုမျိုး Jessup ပြိုင်ပြီးတော့ပေါ်ထွန်းလာမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်ခင်ဗျ
ကိုအောင်စီစဉ်တင်ဆက်တဲ့သုတဆုံလင့် American တခွင့်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA American အတန်ကနေအင်္ဂါနေ့မနေ့ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့နောက်ဆုံးရသတင်းတွေကိုကိုကျော်လွင်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
အဲဆစ်သွေးကြော်တွေကဘာသာရေးရပိုင်ဆိုင်တဲ့နယ်မြေလို့ကြီးညာထားတဲ့ဆီးရီးယားနဲ့အီရတ်နိုင်ငံကနယ်မြေတွေအရေးနိုင်ကြဆုံးခဲ့တာနဲ့ပတ်သက်ပြီးတော့ကလဲစားပြန်ချေကြဖို့ IS အဖွဲ့ခေါင်းဆောင်ကသူတို့ဖွဲ့ဝင်တွေကိုသတင်းစကားပြောရတဲ့ဗီဒီယိုတစ်ခုမနေ့တုန်းကထွက်လာခဲ့ပါတယ်။အဲဒီဗီဒီယိုကအချိန်18မိနစ်ကျော်ကြာပါတယ်။ဗီဒီယိုထဲမှာပြင်ပကမ္ဘာနဲ့ဆက်ဆက်ကင်းဝင်နေတဲ့ IS အဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဒရီကတင်မလီကွေထိုင်နေပြီးတော့အဖြစ်အပျက်ခန့်နဲ့ဆက်သနတလဲထောင်ထားပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့နောက်ဆက်ဆွတ်ဖက်မှုတွေရှိမှရှိစုံစမ်းစစ်ဆေးဖို့ရောဘတ်မူလာကိုအထူးစုံစမ်းစစ်ဆေးမှုအဖြစ်ခန့်ခဲ့သူလက်ထောက်ရှိနေချုပ်ရိုဇန်စတိန်ဟာသူရာထူးကနေနှုတ်ထွက်ကြောင်းမြေတုံးကကြေညာခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်စီကိုပေးပို့တဲ့သူရဲ့နှုတ်ထွက်စာထဲမှာတော့မေလ7ရက်နေ့ကျလို့ရှိရင်သူရာထူးကအနာယူမှာဖြစ်တယ်လို့ဆိုပါတယ်။ဘာကြောင့်သူရာထူးကနှုတ်ထွက်တယ်ဆိုတာကိုတော့မဖော်ပြပါဘူး။16လတာဝန်ထမ်းဆောင်ပြီးသူနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ရောဘတ်မူလာရဲ့အစိုးရခန်းသားကပြီးခဲ့တဲ့မတ်လကထွက်လာခဲ့ပြီးတော့သမ္မတထရန့်မှာအဖြစ်ရှိတဲ့အကြောင်းထောက်ထားတွေမတွေ့ရဘူးလို့အစိုးရခန်းသားကဆိုပါတယ်။အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဘူဒဝမ်မြို့မှာ2014ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတစ်ခုနဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုတော့မြန်မာနိုင်ငံကရိုဟင်ဂျာ3ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာရှိတဲ့အထူးတရားရုံးကထောင်ဒဏ်10နှစ်စီချမှတ်လိုက်ကြောင်း AFP သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်။အဲဒီ3ဦးထဲမှာတဦးကတော့တရားခံပြေးဖြစ်နေပါတယ်။သူတို့ဟာဒီဘင်္ဂလားဒါကာငွေ1000စီပေးဖို့လဲတံငွေချမှတ်ခဲ့တာပါ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းကြီးညာပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရင်မှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာက Dave Magnet ဖြစ်ပါတယ်ညနေပဲ6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့ line တိုမီတာ71 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.